Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်ကနေ2022ခုနှစ်စက်တင်ဘာလ8ရက်ကျတာရီနေ့ညပိုင်းမြို့ပါတာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32နဲ့52တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။အစည်းအဝေးတွေကျမလေးမကတာဝန်ယူတက်ဆက်ပေးပါပါရှင်။
မင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါပါယူကရိန်းနဲ့ဝင်းကျင်ဆက်ရှင်နိုင်ငံအတွက်ဒေါ်လာ1ဘီလီယံခွဲကျော်စီးရဲအကူအညီတွေပေးမယ်လို့အမေရိကန်ကကြေညာပါတယ်မြန်မာနိုင်ငံကနိုင်ငံခြားကုမ္ပဏီတွေဒေါ်လာအခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ် Oridu ကုမ္ပဏီကမြန်မာနိုင်ငံတဲကလုပ်ငန်းတွေကိုစင်ကာပူအခြေစိုက်ကုမ္ပဏီတစ်ခုကိုရောင်းတော့မှာပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါအလိမ့်ပါရှင်
ဟုတ်ကဲ့ပါရှင်ဒီလိုထင်တဲ့ရောက်တဲ့တင်တွေနားဆင်အပြီးဒီကနေ့ညနားဆင်ရမယ့်ထဲမှာတော့စကိုင်းတိုင်းဘက်မှာမြန်မာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့လို့ဒေသခံတွေဘေးလွတ်ရာထွက်ပြေးတင်းရှောင်နေကြရပါတယ်
ဒီရင်တုံးကြီးနစီရလူချပြတော့မှာတကြီးရပတ်တယ်မှာနောက်တော့တုံးကြီးလုံးဝိုင်းကျစ်တာဒီဝါဒံကိုဒီနောက်ညက်ထည့်ပြီးတော့ဝိုက်ချလိုက်ပြီးအောက်စစ်ကြောင်းနဲ့အပေါ်ကလေရင်နဲ့အလိုသွားပြီးတော့မှာပြစ်တာ
စကိုင်းတိုင်းဘက်ကဒေသခံတူပြောသွားတာပါဒီကြောင်းပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူဘီလင်းမြို့နယ်ဘက်မှာအရတားတွေလူသားတိုင်းအဖြစ်အသုံးပြုခံနေရတာမြန်မာနိုင်ငံမှာကိုဗစ် -19 နှုန်းတကြော့ပြန်ညှင့်တက်လာတာအပါအဝင်ကြာတာပေးနေတိုင်းတင်ဆက်ပေးနေကြဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ကျန်းမာရေးခဏနဲ့တိုင်းရင်းဒေသကသတင်းလွှာစရဲအပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်းမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြပေးမှာပါရှင
်။ယူကရိန်းအပြင်ရုရှားရဲ့အန်ဒရီပြူတာကိုခံရနိုင်ရရှိတဲ့ဒေသတွင်းဆက်ရှင်နိုင်ငံအတွက်အကူအညီဖြစ်တဲ့ဒေါ်လာ 2.6 ဘီလီယံအမေရိကန်ကပေးရမယ်လို့ယူကရိန်းနိုင်ငံကီယက်ဖ်ကိုရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကဒီကနေ့ကျတဲ့ပြည်နယ်မှာကြေညာလိုက်ပါတယ်။ဒီအကူအညီထဲမှာအမေရိကန်ကာကွယ်ရေးဌာနကနောက်ထပ်ပေးမဲ့685ဒေါ်လာဆက်လက်နဲ့ခံရမိကြောင်းနဲ့စစ်ပစ္စည်းတွေပါပါလေ။အမေရိကန်နိုင်ငံခြားရေးဌာနကလည်းနိုင်ငံရခြားစီးဆိုင်ရာငွေကြေးထောက်ပံ့မှုအစီအစဉ်အောက်ကနေယူကရိန်းနဲ့အိန္ဒိယဆက်ရှင်နိုင်ငံလုံခြုံရေးတိုးမြှင့်မှုရေရှည်ရင်းနှီးမြှုပ်နှံမှုအဖြစ်နဲ့နောက်ထပ်ဒေါ်လာ1ဘီလီယံထပ်ပေးမယ်လို့ပို့အတွက်လွှတ်တော်ကိုတောင်းထားကြောင်းလည်းဝန်ကြီးဘလင်ကန်ကကြေညာဖို့ရှိပါတယ်။ယူကရိန်းပြည်သူတွေကအခုကမှရုရှားစစ်တပ်ကိုဒဏ်ပြန်ထိုးစစ်ဆင်ဖို့လုပ်နေတဲ့အတွက်အခုချိန်ကယူကရိန်းအတွက်အရေးပါတဲ့အချိန်လို့လည်းပြောပါတယ်။ဝန်ကြီးဘလင်ကန်ရဲ့ယူကရိန်းခီးစဉ်ဟာနိုင်ငံတကာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နယ်မြေတည်ထောင်ခံရေးဆိုင်ရာအဓိကအချက်တွေကိုပြန်ပြီးအတည်ပြုပေးလို့ရတဲ့ကုလသမဂ္ဂအထွေထွေညီလာခံနှစ်ပတ်လည်မကျင်းပကိမှာရောက်လာတာလည်းဖြစ်ပါတယ်။အမေရိကန်အစိုးရကယူကရိန်းကိုလုံခြုံရေးအကူအညီဖြစ်ဒေါ်လာ3ဘီလီယံပို့ပေးမယ်လို့ကြေပြေးလိုက်ပြီးသတင်းနှစ်ပတ်ကြာမှာပဲကာကွယ်ဝင်ကြီး Lloyd Austin ကလည်းဟာဝဇာအမြောက်တွေ HIMARS ဒုံးကျည်တွေ Radar ခွင် Missile ဒုံးပါဝင်နောက်ထပ်685ဒဏ္ဍာရီဆက်လက်နဲ့ပစ္စည်းပေးမယ်လို့ဒီကနေ့မှာပဲကြေညာခဲ့တာပ
ါ Taiwan ရေးတင်းမာနေချိန်မှာပဲနောက်ထပ် American လွှတ်တော်ကိုယ်စားလှယ်အဖွဲ့ Taiwan ကိုအလဲရောက်လာပါတယ်ပါတီညလုံးပါတဲ့ American ကိုယ်စားလှယ်အဖွဲ့ဟာ Taiwan သမ္မတဆိုင်ဝမ်နဲ့ဒီနေ့ကြာသပတေးနေ့မှာတွေ့ဆုံခဲ့ပြီးအမေရိကန်လွှတ်တော်ဘက်ကထိုင်ဝမ်ကိုအခိုင်အမာထွက်ခွာမှုပြရတဲ့ခီးဖြစ်တယ်လို့လည်းထိုင်ဝမ်သမ္မတကပြောပါတယ်။ထိုင်ဝမ်ရဲ့ကုန်သွယ်သဘောတူညီချက်တရထွက်လာဖို့ရည်မှန်းထားပြီးထိုင်ဝမ်ရဲ့စီးပွားရေးဆက်ဆံမှုတိုးမြင့်ရေးဟာအမေရိကန်လွှတ်တော်ကလုပ်နိုင်တဲ့အရေးကြီးဆုံးကိစ္စတစ်ခုဖြစ်တယ်လို့ Florida Democrat Matt Stephanie Murphy ကပြောပါတယ်။ပြီးခဲ့တဲ့လတုန်းကတော့ထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ရောက်လာခဲ့ပြီးတဲ့ကအမေရိကန်ကိုယ်စားလှယ်တွေထိုင်ဝမ်ကိုဒီထိုင်ဝမ်တာဝန်ရှိသူတွေနဲ့ဆက်တိုက်ဆွလို့လာရောက်တွေ့ဆုံနေကြတာပါထိုင်ဝမ်ဟာသူတို့ပိုင်နဲ့ဖြစ်တယ်လို့ပြောထားတဲ့တရုတ်ဘက်ကလည်းထိုင်ဝမ်ကျွန်းကြီးတိုက်လေရင်တွေအဝေးထင်းကျုံရင်တွေနေ့စဉ်ဆွလို့လှုပ်ပြီးစီးရချင်းချောက်မှုတွေကိုတိုးမြင့်လှုပ်ဆောင်လာနေပါတယ်ထိုင်ဝမ်ကိုတရားဝင်မှုပေးတာလို့တရုတ်ကသတ်မှတ်တဲ့အခုနောက်ဆုံးအမေရိကန်ကိုယ်စားလှယ်ခီးစဉ်မတိုင်ခင်အင်ဂါနီကရောက်လာတဲ့အထက်လွှတ်တော်အမတ်9ဦးပါပြင်သစ်ရဲ့ဒီနေ့ထက်၄ချိန်မြောက်ကိုယ်စားလှယ်အဖွဲ့ရဲ့6ရက်တာခီးစဉ်လည်းတစ်ချိန်နဲ့ရှိနေပါတယ်ခင်ဗျာ
ကိုရီးယားစစ်ပွဲကြောင့်အကွဲကွာခဲ့ရတဲ့မိသားစုတွေပြန်ပေါင်းစည်းအစီအစဉ်ပြန်ပြီးဆက်နိုင်အောင်ဆွေးနွေးပွဲတွေလုပ်ဖို့အတွက်မြောက်ကိုရီးယားကိုတောင်ကိုရီးယားကပန်ကြားလိုက်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်စမ်းသပ်ပစ်လို့မှုတွေကြောင့်နှစ်နိုင်ငံဆက်ဆံရေးတင်းမာနေချိန်မှာပဲကိုရီးယားနှစ်နိုင်ငံပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးကွမ်ယောင်ရှိကလည်းပန်ကြားလိုက်တာလည်းဖြစ်ပါတယ်
။ Owner 정부는 남북 당국 간 회담을 개최하여 이산 가족 문제를 논의할 것을 북한 당국에공개적으로제의합니다남과북의책임있는당국자들이
ကွဲကွာနေတဲ့မိသားစုတွေအရေးနဲ့ပတ်သက်ပြီးနှစ်နိုင်ငံတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးကြဖို့တောင်ကိုရီးယားအစိုးရကလူသိချင်းကြားအဆိုပြုကြောင်းနဲ့ဒီမိသားစုတွေပြန်ပေါင်းစည်းနိုင်ရေးပါဝင်လူသားစာနာမှုဆိုင်ရာကိစ္စတွေကိုပုံမှန်လည်းဆွေးနွေးနိုင်ဖို့အတွက်အတတ်နိုင်ဆုံးအမြန်တွေ့နိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။ဒါပေမဲ့နျူကလ িয়ার
နဲ့တွေ့မထုတ်ဖို့ကုညီထောက်ပံ့မှုအများပြားပေးမယ်လို့တောင်ကိုရီးယားဘက်ကတော့ဒီအဆိုပြုချက်အတွက်လက်ခံမခံတည်တည်ချာချာမတည်ရသေးပါဘူး။အိန္ဒိယနဲ့ဂျပန်နိုင်ငံကြားစစ်ဘက်ဆိုင်ရာအစီအစဉ်တွေတိုးမြင့်ဆန္ဒထားကြဖို့ဒီနေ့သဘောတူလိုက်ကြပြီးဂျပန်နိုင်ငံကစက်မှုကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံကြဖို့အိန္ဒိယကဖိတ်ခေါ်လိုက်သလိုနှစ်နိုင်ငံလေးတဲ့တိုက်လျင်တွေပါတဲ ောက်ကြဖို့ရှိနေပါတယ်။အိန္ဒိယတရုတ်နိုင်ငံရဲ့လုံခြုံရေးချင်းချမှုတွေရှိလာနေတာကိုရင်ဆိုင်နိုင်ဖို့အတွက်အိန္ဒိယနိုင်ငံဟာလည်းဂျပန်နိုင်ငံနီးတူစစ်အသုံးစရိတ်တွေကိုတိုးမြှင့်သွားဖို့စီစဉ်နေပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ဖြစ်လာပြီးတရုတ်ကအလားတူဒေသတွေမှာလှုပ်လာမှာပိုဆွင့်လာရတဲ့ဒီနှစ်နိုင်ငံကာကွယ်ဝန်ကြီးတွေကစစ်လေရင်တွေပထမဆုံးပါလာမဲ့ပူးတွဲစီရေးလေ့ကျင့်ခန်းစောစောလှုပ်သွားဖို့ဒီနေ့သဘောတူခဲ့ကြပါတယ်။ရုရှားအင်အားကြီးလာတဲ့တရုတ်ကိုထင်းကြီးရေအမေရိကန်နဲ့ဩစတြေးလျလည်းပါတဲ့ Quad အဖွဲ့ဝင်လည်းဖြစ်တဲ့ဒီနှစ်နိုင်ငံရဲ့အရေးပါတဲ့ဝန်ကြီးအဆင့်အခုလိုဆွေးနွေးပွဲတွေနောက်ပိုင်းမှာဆက်ဖြစ်လာချိန်မှာဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှိဒါကလည်းကာကွယ်ရေးအသုံးစိတ်တိတိတသားတိုးမြှင့်တုံ့ဆွဲသွားဖို့ကတိပေးထားပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ထုံမီတာ32 kHz 9303ညနဲ့9383ညလိုက်ထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာစားနပ်ရိက္ခာမလုံလောက်မှုနဲ့ရင်ဆိုင်ရနိုင်တယ်လို့ WFP ကမ္ဘာကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်ကနေသတိပေးထားပေမဲ့မြန်မာနိုင်ငံကစားနပ်စကွဲပြပကိုတင်ပို့မှုတွေဆက်ရှိနေတာဖြစ်ပြီးအဲ့ဒီကနေနိုင်ငံခြားဝင်ငွေလည်းဆက်ပြီးရနေတာပါ2022နဲ့2023ဘဏ္ဍာရေးနှစ်ပထမ5လပိုင်းအတွင်းမှာမြန်မာနိုင်ငံဟာပြပကိုစားနပ်စကွဲတန်ချိန်ပေါင်း8,000ကျော်တင်ပို့ခဲ့ပြီးတော့ခန့်မှန်းခြေအမေရိကန်ဒေါ်လာ302တန်ရတဲ့အကြောင်းမြန်မာနိုင်ငံစံစပါအတင်းချုပ် MRF ကပြောပါတယ်2021နဲ့22ဘန်ဒရီနှစ်ဒုတိယနှစ်ဝက်အတွင်းကလည်းပြပကိုဆန်းတဲ့ဇကွဲတန်းချင်းတသန်း4သိန်းတင်ပို့နိုင်တဲ့အတွက်စံစပါအတင်းချုပ်ကစည်းရုံးတွေမှာဖော်ပြထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြပကိုတင်ပို့တဲ့ဆန်းတွေပြင်ပြည်ရင်းမှာစားသုံးမှုအတွက်အရန်ဆန်တစ်နှစ်စာဖူလုံအောင်သုံးလောင်းထားနိုင်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းမှာပဲ VOA ကိုပြောပါတယ်ကမ္ဘာကုလသမဂ္ဂစားနပ်ရိက္ခာအစည်းအဝေး WFP ကတော့မြန်မာနိုင်ငံလူ့ရေ၄ပုံ၃ပုံလောက်ဟာစားနပ်ရိက္ခာမလုံလောက်တဲ့အခြေအနေကိုရင်ဆိုင်ရနိုင်တယ်လို့သတိပေးထားပြီး73.2တန်းကျော်ကအစားအစာမလုံလောက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့သတိပေးထားတာဖြစ်ပါတယ
်။ Oridu ဆက်သွယ်ရေးကုမ္ပဏီကမြန်မာလုပ်ငန်းပိုင်းကိုစင်ကာပူအခြေစိုက်ကုမ္ပဏီတစ်ခုကိုရောင်းဖို့သဘောတူလိုက်ပါပြီ။မြန်မာနိုင်ငံမှာလက်ပတ်နေတဲ့ Oridu ကုမ္ပဏီလုပ်ငန်းတွေကိုစင်ကာပူအခြေစိုက် Nine Communications Pte company limited ကို American dollar 516 တန်းနဲ့ရောင်းချဖို့သဘောတူလက်မှတ်ရေးထိုးလိုက်ပြီလို့ Oridu ကဒီနေ့ September 10ရက်နေ့မှာပြောလိုက်ပါတယ်။မြန်မာနိုင်ငံကနေထွက်ခွာရတဲ့အကြောင်းရင်းကိုကာတာခြေစိုက်ဒီ company ကပြောကြားခြင်းမရှိပေမဲ့မြန်မာနိုင်ငံမှာဆက်ရတဲ့သိမှုဖြစ်ပွားပြီးနောက်ပိုင်းသုံးဆွဲသူရေးအတွက်ရောက်ချလာခဲ့ကြောင်း Tele Geography သုတေသနအချက်အလက်တွေကသိရပါတယ်။ Oridu company ဟာမြန်မာနိုင်ငံမှာတတိယအကြီးဆုံးဖုန်း company ဖြစ်ပြီးအာဏာမသိမ်းပြီ2020တုန်းကသုံးဆွဲသူ15တန်းနီးနီးရှိခဲ့ရာကနေအနာသိမိနောက်ပိုင်း၈သန်းကျော်အထိရောကြသွားတယ်လို့ Oridu ကုမ္ပဏီကဖော်ပြမှုတိုင်းနော်ဆက်သွယ်ကုမ္ပဏီကမြန်မာနိုင်ငံကနေအရင်ဆုံးထွက်ခွာသွားခဲ့တာပါခင်ဗျာ
မြန်မာနိုင်ငံတွင်းမှာစီးပွားရေးလုပ်ငန်းလုပ်နေတဲ့နိုင်ငံတကာကုမ္ပဏီတွေဟာစစ်ကောင်စီရဲ့နိုင်ငံခြားငွေထိန်းချုပ်ရေးအပြောင်းလဲတွေကြောင့်မှာဒေါ်လာငွေညှော်နှဲလာတဲ့အခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ Nikkei Asia သတင်းကရေးပါတယ်နိုင်ငံခြားငွေအလုံးလောက်မရှိတာကအကြီးဆုံးပြဿနာဖြစ်နေတဲ့အကြောင်းဂျပန်စီးပွားရေးလုပ်ငန်းရှင်အကြီးအကဲတူပြောပြတော့ကိုသတင်းစာကလည်းကိုကရေးသားထားတာပါပြည်ရင်းမှာနိုင်ငံခြားငွေအသုံးပြုမှုကျေပြန့်လာတာနိုင်ငံခြားငွေလွှတ်ချက်များလာတာနဲ့ငွေလဲနှုန်းမတည်ငြိမ်တာတွေကိုထိန်းချုပ်ဖို့အတွက်ပြီးခဲ့တဲ့ April နောက်ပိုင်းဗဟိုဘဏ်ကကန့်သတ်ချက်အသစ်တွေကိုဇက်တိုက်ထုတ်လာခဲ့တာပါနိုင်ငံခြားငွေလက်ခံရရှိသူတွေအားလုံးမြန်မာကျပ်ငွေနဲ့လဲဖို့ နိုင်ငံခြားငွေလွှဲပြောင်းမှုကိုချက်မှတ်တဲ့အမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်ပိုင်းမှာတော့နိုင်ငံခြားကုမ္ပဏီတွေနဲ့ပြည်ပကလာလုတဲ့အဖွဲ့အစည်းတွေကိုကင်းလွတ်ခွင့်ပေးခဲ့တာပါ။ဆက်ထက်မှာပဲတိုင်းဒေသကြီးပြည်နယ်အစိုးရအဖွဲ့အစည်းတွေအနေနဲ့ကုန်ပစ္စည်းဝယ်ယူရောင်းချတာနဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်ပေးချေတာဈေးနှုန်းဖော်ပြတာတွေကိုပြည်ရင်းသုံးချက်ငွေနဲ့သာဆောင်ရွက်ဖို့လည်းညွှန်ကြားထားတာဖြစ်ပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့နိုင်ငံတချို့ကဗန်နားရေးလုံခြုံမှုနဲ့ရှင်တွဲပြီးဒေါ်လာကိုလက်နဲ့တပ်ဖွဲ့အသုံးချနေတဲ့အတွက်ဒေါ်လာအနိုင်ကျင့်မှုခံနေရတယ်လို့ပြောပြီးနိုင်ငံတကာနဲ့ကုန်သွယ်ရေးမှာရူဘယ်၊ယွမ်၊ရူပီစတဲ့ငွေတွေနဲ့အစားထိုးဖို့အတွက်ရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာကျင်းပတဲ့ခုနှစ်ကြိမ်မြောက်ရှေ့ပြားစီးပွားရေးဖိုရမ်မှာမနေ့ကတိုက်တွန်းသွားပါတယ်
။မြန်မာနိုင်ငံကနေဓာစင်နဲ့ချီတဲ့ရှားပါးဒိဆန်တွေခိုးထုတ်လာသူနှစ်ဦးကိုအပန်းရဲနဲ့တရောဌာနရာရှိတို့ကဒီနေ့ကြေတာပြည်မှာဖမ်းဆီးလိုက်ပါတယ်။မြန်မာမစ္စရနေဇက်ကနေဒလီမြို့ဘက်ကိုမောင်းလာတဲ့ဖမ်းမိတဲ့ကားနှစ်စီးထဲမှာရှားပါးဒိဆန်တွေဖြစ်တဲ့သားပိုက်ကောင်မျိုးရင်းတွေကဝေါ်လာဘီအငယ်စားမျိုးနောက်ရှားပါးကုန်းလိတ်တွေနဲ့မြောက်တွေပါဝင်တယ်လို့ရဲတွေကပြောပါတယ်။သူတို့ကဒီတော်ရင်ဒိဆန်တွေကိုအနောက်ဘင်္ဂလားပြည်နယ်တွေကစီလီဂူရီကိုပို့ဖို့ဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့ကြားကပဲအိန္ဒိယရှေ့မြောက်ပိုင်းအာသန်ပြည်နယ်တွေကိုရှားပါးဒိဆန်တွေခိုးထုတ်နေတာတွေ့ရပြီးအဲ့ဒီကမှတဆင်အိန္ဒိယပြည်မှာတည်းပို့နေတယ်လို့အခုဆိုနောက်ဘင်္ဂလားပြည်နယ်မြောက်ပိုင်းဟာတော်ရင်ဒိဆန်မှောက်ခိုရောင်းဝယ်ရေးဌာနဖြစ်လာနေတယ်လို့အာသန်တော်ရာရှိတွေကပြောပါတယ်မြန်မာနိုင်ငံကနေမစ္စရနေဆက်ကချမ်ပိုင်းနဲ့မနီပူရာနေဆက်မိုရီလမ်းကြောင်းတွေဖြင့်နာဂါလန်ပြည်နယ်တွေဘက်ကလည်းအိန္ဒိယဘက်ကတော်ရင်ဒိဆန်တွေခိုးထုတ်လို့ရှိပါတယ်ခင်ဗျာ
ကျလာပြင်းရဲ့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့ရပါရှင်။အခုဆက်ပြီးနောက်ဆုံးရသတင်းပြပုချက်တွေနဲ့တွေ့ဆုံမေးမြန်းကအစီအစဉ်ကိုတင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့ရန်ကုန်ကလာတဲ့နောက်ဆုံးရသတင်းပြပုချက်တစ်ခုနဲ့စချင်ပါတယ်။စကိုင်းတိုင်းဘက်မှာမြန်မာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့လို့ဒေသခံတွေထွက်ပြေးနေကြတာနဲ့ပတ်သက်ပြီးနောက်ဆုံးရအခြေအနေကိုပြောပြပေးပါမယ်။စကိုင်းတိုင်းကံဘလူးမြို့နယ်ကိုးထောင်ဘိုတိုက်နယ်အတွင်းကဇီးကနာကျေးရွာအုပ်စုကိုမြန်မာစစ်တပ်ကမနေ့ကစက်တင်ဘာ9ရက်နေ့မှာလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေထွက်ပြေးနေကြရပါတယ်။ဒေသခံတရာကျော်လောက်ဟာလဲဇီးကနာဖုံးတော်ကြီးကျောင်းမှာပြေးမိနေတယ်လို့တိတ်ဆောင်နေတဲ့ဒေသခံတွေကပြောပါတယ်။ကံဘလူးမြို့နယ်ဘက်ကအခြေအနေသတင်းပေးပို့ချက်ကိုမတ်ရင်ချင်းနိုင်ကပြောပြပေးမှာပါရှင်
။ကံဘလူးမြို့နယ်ကိုးတောင်ဘို့တိုက်နယ်ကိုစစ်ကောင်စီတပ်တွေလေကြောင်းကနေမကြာခဏထိုးစစ်ဆင်တိုက်ခိုက်လေရှိပါတယ်။မနေ့ကတိုက်ခိုက်မှုဟာဒီလပိုင်းတွေအတွင်းမှာတော့၄ချိန်မြောက်ဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။မနေ့နေ့လည်းတနာရီလောက်ကဇီကနာအုပ်စုကကျေးရွာ၄ရွာကိုမြန်မာစစ်တပ်တိုက်ခိုက်ရေးဂျက်လီရင်တစီရဟန့်ရင်နှစ်စီးနဲ့လာရောက်ပစ်ခတ်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ရဟန့်ရင်နဲ့လာပို့တဲ့စစ်ကောင်စီတပ်သားတချို့ဇီကနာရွာနဲ့နှော်ကုန်းရွာကဖုံကြီးကျောင်းတွေမှာတက်ဆွဲထားတယ်လို့လည်းဒေသခံတအူးက VOA ကိုပြောပါတယ်
။အဲဒီတနားရီလောက်မှဇာမတည်ရင်တုံးစီကျွန်တော်တို့နှစ်စီးရလှချပြီးတော့မှတစီးရပတ်ပြီးတော့မှနောက်တော့ကျွန်တော်တို့တုံးစီကလုံးဝိုင်းကြည့်တာပြန်အားကျတော့ဒီမှာနည်းနည်းပြရတာဆရာမအင်းအတရာကျော်တော့ပြောနေတာလေဗျဒီလေးပါတန်းကိုကျွန်တော်တို့အရှိအမောက်ညက်ထည့်ပြီးတော့မှဝိုက်ချလိုက်ပြီးတော့မှအဲ့မှာကျွန်တော်တို့အောက်စစ်ကြောင်းနဲ့အပေါ်ကလေရင်နဲ့အလိုသွားပြီးတော့မှပြစ်တာဆိုတော့အဲ့ဒါကိုတော့ကျောင်းအလားအနဲ့ဆရာမဘုံကျောင်းနဲ့ဝင်ပြီးတဲ့ဟာပြီးကျွန်တော်တို့လေချင်းနေတဲ့မှာစဘာတော်ထဲမှာပြေးကြပါပြီအခုကျောင်းနဲ့ကျောင်းမှာလည်းကျောင်းနဲ့ကျောင်းမှာဇီကနာအရှိကျောင်းနဲ့အနောက်ကျောင်းမှာလူတရာလောက်ပြေးနေတယ်ဘုံကျောင်းဆရာမဘုံကျောင်းအဲ့မှာဘုံကျောင်းထဲမှာဆိုတော့တက်ဆဲထားတယ်လို့ဖြစ်တော့တာအခုက
ဇီကနာကျေးရွာအုပ်စုတဲကနှောကုံရှော့ဖြူကုံအပါဝင်လေးရွာလုံးပြစ်ခတ်ခံရပြီးရွာအားလုံးကဒေသခံတွေထွက်ပြေးကြရတဲ့အကြောင်းရွာသားတအူးကပြောပါတယ်ပြေးလွှားတဲ့ကြားကလင်းငယ်တချို့ပျောက်ဆုံးနေပြီးထိခိုက်ဒဏ်ရာရတဲ့အခြေအနေရှိမရှိဆိုတာကိုလည်းအတိအကျမသိရသေးဘူးလို့ဒေသခံတအူးက VOA ကိုပြောပါတယ
်ကလေးတွေလည်းတော်တော်ပျောက်နေတာဆရာမရှာကြအောင်ကြည့်တယ်ကလေးတွေရတဲ့ဆရာမကျွန်တော်တို့ဒါ၃နှစ်၄နှစ်သားရောအဲ့မှာ၅နှစ်၆နှစ်သားနောက်မညအောင်ကကျွန်တော်တို့ကိုရာအကြောင်းသူကိုရာအကြောင်းသူရတဲ့ကျွန်တော်20ရတော့ထိုးလိုက်နေတယ်ဆရာမ၃နှစ်ကြီးတို့မှာတက်ဆဲထားတာဆရာမအခုကတော့အဲ့လိုသူတို့တက်ဆဲပြီးစောင့်နေလို့ဖြစ်နေရကျွန်တော်တို့၁၀အကြောင်းသားတွေကလည်းအခုအကုန်လုံးယောက်ျားလေးမှရင်ကျိုးနဲ့တုပ်ပြီးတော့မှထားတာဆရာမကျွန်တော်တို့မိန်းကလေးတွေရတော့လက်ထားတယ
်ကံဘလူးမျိုးနဲ့ဇီကနာအုပ်စုကကျေးရွာတွေကိုစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေမကြာခဏလုပ်လေရှိပြီးနေအိမ်တွေလည်းမိရှုဖျက်ဆီးခံခဲ့ရပါတယ်။ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားတတ်ပေမဲ့အခုတချိန်ကတော့တိုက်ပွဲမရှိဘဲလာရောက်တိုက်ခိုက်တာဖြစ်သလိုစစ်သားအင်အားတရာကျော်လောက်တက်ဆွဲထားတယ်လို့လည်းဒေသခံတွေကပြောပါတယ်။ စစ်ဘေးရှောင်တွေကလည်းလက်ရှိမှာနေထိုင်ရေးနဲ့စားသောက်ရေးအတွက်လိုအပ်ချက်တွေရှိနေပါတယ်။အခုလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီကသခိုင်းတိုင်းအတွင်းနယ်မြေရှင်းလင်းရေးနဲ့လေကြောင်းတိုက်ခိုက်မှုတွေမကြာခဏလုပ်နေတာပါ။ဒေသခံကြေးရွာတွေကအိုးအိမ်ဆွန့်ခွာထွက်ပြေးတဲ့စစ်ရှောင်ဒုက္ခတွေအရေးအတွက်ကတော့ပိုးပြီးတိုးလာနေပါတယ်။မကြသေးခင်ကထုတ်ပြန်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှူးရုံးရဲ့အစီရင်ခံစာအရစကိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခတွေတသိန်းကျော်အထိရှိမယ်လို့ခန့်မှန်းထားပါတယ
်။စစ်ကောင်စီလေကြောင်းတိုက်ခတ်မှုကြောင့်ကမ်ဘလူးနယ်သားတရာကျော်သိမ်းမိတဲ့တဲ့မဲ့ရင်ချင်းနိုင်ကပြောပြပေးသွားတာပါ။တဆက်ထဲပါပဲဘေးလင်းမြို့နယ်ထဲမှာလည်းအရက်သားတွေလူသားတိုင်းအဖြစ်အသုံးပြုခံနေရတဲ့အကြောင်းပြောပြပေးပါမယ်။တထုံခရိုင်ဘေးလင်းမြို့နယ်6K6စစ်ကောင်စီတပ်စခန်းကခမရ401ခမရ410ပူပေါင်းတပ်ဖွဲ့ဟာဘီလင်းမြို့နယ်ဝင်းတာပန်စစ်စခန်းကအပြန်ဒေသခံအရက်သား6ဦးကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်အာဓမ္မခေါ်ဆောင်သွားတယ်ဆိုပြီး KNU ကရင်အမျိုးသားအစည်းအရုံးကသတင်းထုတ်ပြန်ထားပါတယ်ဘီလင်းမြို့နယ်တွေကလက်နက်ကင်ပဋိပက္ခတွေကြားမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရက်သားတွေမကြာခဏပေါ်တာအဖြစ်ဖန်စီခိုင်းစီခံနေရတယ်လို့လဲလူခွင့်ရေးအဖွဲ့တွေကပြောပါတယ်ထိုင်းမြန်မာနယ်စပ်ကသတင်းပေးပို့ထားတာကိုမအေးမာကပြောပြပေးမှာပါရှင
် KNU တထုံခရိုင်ဘီလင်းမြို့နယ်6K စစ်ကောင်စီစခန်းကနေတက်ချင်းခဲ့တဲ့စစ်ကောင်စီခမရ401ခမရ410ပူပေါင်းတပ်ဖွဲ့ဟာဝင်းတာပန်စစ်ကောင်စီစခန်းကိုအပြန်မှာဒေသခံအရက်သား9ဦးကိုအတ္တမဖန်စီပြီးလူသားတိုင်းနေဖြစ်မိုင်းရှင်းနာမျိုးတွေစစ်ပစ္စည်းတို့တွေတဲပိုးဖို့အတွက်ပေါ်တာတွေဖြစ်သုံးပြုခဲ့တယ်ဆိုပြီး KNU သတင်းနဲ့ပြန်ကြားရေးဌာနဒုတိယတာဝန်ခံစောရွာခွေတူးကအခုလိုပြောပါတယ်
။အဲကျွန်တော်တို့ KNU သတင်းတထုံခရိုင်ဒီလေးမြို့နယ်ဆိုလေးကြီးအဲစစ်ကောင်စီစခန်းတစ်ခုရှိတယ်။အဲအဲလေးကြီးစစ်ကောင်စီစခန်းကသူတို့စခန်းပြောင်းသွားတော့ပေါ့နော်။စခန်းပြောင်းသွားတော့အဲနီနာမှာရှိတဲ့ရွာပေါ့ရွာသား9ဦးတော့တို့ဒီအတင်းတမဖမ်းပြီးတော့ဒီဒီကားကန်ကာတီဆိုစစ်တပ်ကအသုံးပြုတာပေါ့နော
်တမဟာတင်းနယ်မြေဖြစ်တဲ့ဘီလင်းမြို့နယ်ထဲမှာတော့ဒေသခံတွေကိုပေါ်တာအဖြစ်အသုံးပြုခေါ်ဆောင်သွားတာတွေကိုမကြာခဏကြုံတွေ့နေရပြီးတချို့ရွာတွေမှာဆိုရင်အစုလိုက်အပြုံလိုက်အမျိုးသမီးနဲ့ကလေးငယ်တွေတက်ကြီးရွယ်ဝေးပါမကြံဖမ်းဆီးတာခံရတယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့အစည်းတွေကလည်းပြောပါတယ်လူသားတိုင်းအဖြစ်အသုံးပြုတာတွေပေါ်တာအဖြစ်အသုံးပြုတာတွေနဲ့ပတ်သက်လို့လည်းစောရွာခွေတူးကဆက်ပြောပြပါတယ
်သူတို့ဒီဖက်ကသွားမတိအောင်ပေါ့သွားပြီလို့မရအောင်သူတို့အဲ့ဒါအသုံးပြုတယ်ဟောဖြစ်ပြီလေအရှိမသူတို့သွားတာပေါ့လူတို့ကအရှိမသွားပြီးတော့ဆိုနောက်ကသူတို့လိုက်လာတာပေါ့အဲ့ပေါ့လူဒုတိယတစ်ချက်ကဒီကျန်စစ်ဒီမိုင်းတွေကသူတို့ဒီမှာရှိမှမသိဘူးဒီမှာမသိတော့သူအဲရွာသားတွေကိုရှေ့သွားကန်တယ်ဟိုမိုင်းမင်းလည်းရွာသားတွေအချိန်မှာသူတို့ကမသိဘူးပေါ့အတုံးတည်း
KNU ထိန်းချုပ်ရာတပ်မဟာ9ခုရှိတဲ့အ내တပ်မဟာ9ခုမှာတော့ဒေသခံပြည်သူတွေကိုဖမ်းဆီးပြီးလူသားတိုင်းတွေအဖြစ်အသုံးပြုတာတွေတချို့နေရာတွေမှာတော့ဖမ်းဆီးတာတွေမကတပ်ဖြတ်မှုတွေနှိပ်စက်ညှဉ်းပန်းမှုတွေရှိနေတယ်လို့လည်းဆိုပါတယ
်။အခုညာဖမ်းတဲ့တော့လူတန်းတက်ကပြည်သူတွေကိုပြည်သူတွေကတော့လူတန်းတို့သူနေပေါ့စစ်ခင်ကြီးရဲ့တပြတ်တပြတ်ပေါ့။ဆိုသူစစ်စစ်သားကလုံငြာလောက်ကဒီရွာနဲ့ဒီရွာကိုသွားလို့ရှိရင်အဲစက်ဖက်လာတဲ့ရွာကိုရွာသားကိုခေါ်ပြီးတော့နောက်တူရွာရောက်ပြီးနောက်တူရွာသားတွေထားပြီးတော့ခေါ်တာပေါ့လူသားတန်းသားကြီးအင်းတုံးတူတော့သမတ်ကြီးဖြစ်ပူတယ်သမတ်ဟိုသုံးဖြစ်ပူတယ်ပြီးတော့သမတ်လေးဖြစ်တယ်သမတ်ငါလည်းဖြစ်တယ်သမတ်၆လည်းဖြစ်တယ်ပေါ့နော
်ဘီလင်းမြို့နယ်ထဲမှာဒီရဲ့ပိုင်းအတွင်းဖမ်းဆီးခံရသူတွေရဲ့ကတော့ဘီလင်းမြို့နယ်ထဲမှာဒီအပိုင်းတွင်ဖမ်းဆီးခံရသူတွေကတော့ကာမဲကျေးရွာနဲ့တာပေါ်ခီးကျေးရွာကရွာသား6ဦး၊နော့ကတူခီးရွာကရွာသား2ဦး၊ကြောက်တောင်ရွာသား2ဦး၊နုတလာဩကရွာသား2ဦးအားလုံးပေါင်း9ဦးဖြစ်ပါတယ်။ KNU ဘက်ကအခုလိုမျိုးသတင်းထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့ AB လတုန်းကလည်းစစ်ကောင်စီတပ်မ44တပ်ရင်းကက ရေးရွာပေါင်း၁၁ရွာကလူ22ဦးကိုလူသားတိုင်းနေဖြစ်အသုံးပြုခဲ့တာတွေရှိခဲ့တယ်ဆိုပြီးကရင်လူခွင့်ရေးဖွဲ့တွေကပြောပါတယ်လူသားတိုင်းဖြစ်အသုံးပြုခံရသူတွေထဲမှာကော်ဟဲကျေးရွာကအသက်73နှစ်အရွယ်ကျောင်းသားတဦးပါဝင်တယ်လို့ဘီလင်းမြို့နယ်ကကျေးရွာတွေဖြစ်တဲ့ဒေါ်စံကြီးတောင်လွဲကျိုးဝိုင်းကော်ဟဲစားတဲ့ကျေးရွာတွေကရွာသား20ကျော်ပါဝင်ခဲ့ပါတယ်ရှင်
ပြည်လင်းမြို့နယ်ထဲမှာအရက်သားတွေလူသားတိုင်းအဖြစ်အသုံးပြုခံရတဲ့သတင်းကိုမတ်အေးမာကပြောပြပေးခဲ့တာပါအခုတစ်ခါတော့မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုနှုန်းပြန်မြင့်တက်လာတဲ့သတင်းမတိုင်ခင်တွေ့ဆုံမေးမြန်းခန်းတစ်ခုကိုတင်ဆက်ပေးပါမယ်ရှင်အရှေ့တောင်အာရှနိုင်ငံတွေအတွင်းပင်လယ်နဲ့ငါးဖက်လုံငန်းမှာလုတ်ကင်သူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်ဖို့နိုင်ငံတကာအလုံသမားအခွင့်အရေးအဖွဲ့အစည်းကတာဝန်ရှိသူတွေအစိုးရအရာရှိတွေနှစ်ရက်ကြာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာအစည်းအဝေးကျင်းပကြပါတယ်မြန်မာနိုင်ငံကအလုံသမားတွေအရေးကိစ္စလဲအဓိကအကြောင်းအရာတစ်ခုအဖြစ်ထည့်သွင်းဆွေးနွေးကြပါတယ် ILO အလုံသမားအဖွဲ့ချုပ်ကြီးကကမကထလုတ်ကျင်းပါတဲ့ညီလာခံဖြစ်ပြီးမြန်မာနိုင်ငံအတွင်းစီးပွားရေးအကြက်အတဲနဲ့အလုံကိုင်းရှားပါမှုကြောင့်အိမ်နီးချင်းနိုင်ငံတွေကိုထွက်လာတဲ့မြန်မာနိုင်ငံသားရွှေပြောင်းအလုံသမားတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်ဖို့ကူညီထောက်ပံ့ပေးဖို့တင်ပြခွင့်ရတဲ့အကြောင်းထိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED Director ဦးထူးချစ်က VOE ကိုပြောပါရယ်ဘာလီကျွန်းမှာရောက်နေတဲ့ဦးထူးချစ်ကို VOE မြန်မာပိုင်းအစီအစဉ်ကဦးသိန်းထိုင်ဦးက Zoom ကနေဆက်သွယ်မေးမြန်းထားပါရယ်ရှင
်အဲကိုထူးချစ်တို့ဒီဘာလီကျွန်းမှာကျင်းပတဲ့ညီလာခံအကြောင်းနည်းနည်းလေးပြောပြပေးပ
ါဦးအဓိကတော့ကျွန်တော်ဖိတ်တာတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်ထဲမှာပေါ့နော်ကျွန်တော်တို့ဒီ Indonesia နိုင်ငံဘာတန်ကျွန်းမှာကျွန်တော်တို့မြန်မာရွှေပြောင်းငါးဖန်လောက်သား၁၀ယောက်ပေါ့နော်လူကုန်ကူးခံရတယ်ဟိုတနှစ်ကျော်လူကုန်ကူးခံရတဲ့အချိန်မှာလစာလည်းမရဘူးပေါ့နော်အဲ့ဒါကိုကျွန်တော်တို့အနေနဲ့အဲ့ဒီ၁၀ယောက်ကိုမြန်မာပြည်ကိုဟိုပြန်ပြီးတော့ရောက်အောင်လုပ်ပြီးတော့အဲ့ဒီသူတို့လူကုန်ကူးတဲ့အလုပ်သမားဟိုအလုပ်ကန်ရှာဖွေရေးအေဂျင်စီတွေကိုလက်ရှိတရားဆွဲထားတဲ့ကိစ္စတွေအဲ့ဒါတွေလည်းကျွန်တော်တို့လာဆွေးနွေးပါတယ်။နောက်အဓိကတော့သူတို့အနေနဲ့ဟိုဟိုပါဘောနော်ဒီကျွန်တော်တို့ဆွေးနွေးဖြစ်တာကတော့ကျွန်တော်နိုင်ငံတကာအစိုးရဖွဲ့တွေရဲ့ရပ်ဖွဲ့ဖွဲ့စည်းတွေရဲ့ကျွန်တော်တို့ဒီအလှူရှင်တွေရဲ့ပေါ့နော်။နောက်ပြီးတော့ဒီလုပ်ငန်းရှင်ဖွဲ့စည်းတွေရဲ့ဟိုစနစ်တကျပူးပေါင်းဆောင်ရွက်ပြီးတော့လူကုန်ကူးမှုပေါ့နော်ဥစားဒီရော့ပါကောင်းအောင်လုပ်မယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်။နောက်လိုအပ်တဲ့ကျွန်တော်တို့အကူအညီထောက်ပံ့နေလဲဟိုကျွန်တော်တို့ဆောင်ရွက်မယ်ဆိုတာမျိုးတွေတော့ကျွန်တော်ပြီးရပါတယ
်။ဒီအင်ဒိုနီးရှားမှာငါးဖက်လူသားတွေအပြင်ကျန်တဲ့ဒီထိုင်းမြန်မာနယ်စပ်မှာဟိုနောက်ထပ်ထွက်လာတဲ့လူတွေပေါ်မှာရောဘယ်လိုဟန်တားမှုမျိုးတွေထုတ်သွားဖို့စီစဉ်ထားပါသလဲ။နောက်ပြီးတော့နိုင်ငံတကာအနေနဲ့ရောဘယ်လိုပူးပေါင်းဆောင်ရွက်မယ်လို့ဒီကုတ်တွေပြေးတာမျိုးတွေရှိပါလား
ခင်ဗျ။ဟိုနိုင်ငံကတွေကတော့လက်ရှိကျွန်တော်တို့ရှေ့ပြောင်းလို့သမားတွေရဲ့ခြေနေကိုကျွန်တော်တို့ဟိုစိုးရိမ်နေပေါ့နော်။ကျွန်တော်တို့ကိုယ်တိုင်လည်းဒီမှာဟိုကျွန်တော်တို့တင်ပြတဲ့အစီအစဉ်ခန်းစာတွေကျွန်တော်တို့ထိုင်းမြန်မာနယ်စပ်မှာနေစဉ်နဲ့အမျှလူထောင်နဲ့တောင်းနဲ့ဝင်လာတာယူနောက်တစ်ခုကကျွန်တော်တို့ဒီဟိုနေ့တိုင်းဒီဟိုတရားမဝင်ဝင်လာလို့ဖမ်းခံရတဲ့အလို့သမားတွေဟိုကျွန်တော်တို့ဒီထိုင်းကျွန်တော်လောက်ဝကအချုပ်ထောင်တွေမှာဟိုလူဦးရေတွေများနေပြီးတော့ပေါ့မြန်မာပြည်ဘက်ကဟိုပြန်ပို့ဖို့အခက်အခဲဖြစ်နေတဲ့ကိစ္စတွေဒါတွေကျွန်တော်တို့ဟိုတင်ပြဖြစ်ပါတယ်ဒါောလည်းသူတို့အခုတက်တဲ့အထဲမှာလည်းကျွန်တော်ထိုင်းဆိုးအကူစလဲတွေလည်းပါပါတယ်သူတို့အနေနဲ့ကလည်းဟိုဘလို့ဖြည့်ရှင်းပေးနေတယ်ဘလို့ပူပေါင်းဆောင်ရွက်မယ်ဆိုတာမျိုးတွေတော့ကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်ဟ
ိုထိုင်းမြန်မာနယ်စပ်မှာအခုစစ်တကအာဏာသိပြီးနောက်ပိုင်းမှာမြန်မာနိုင်ငံထွက်လာတဲ့လူသမားတွေအခြေအနေလူကုန်ကူးမှုနဲ့ပတ်သက်လို့ကုထုချစ်တို့ဘာတွေလေ့လာထားဘာတွေလေ့လာတွေ့ရှိထားပါလဲခင်ဗျ
ကျွန်တော်တို့အနေနဲ့ပေါ့နော်နေ့စဉ်နဲ့အမျှဒီလူကုန်ကူးခံရတဲ့လူတွေလူကုန်ကူးခံရမယ်လို့ဟိုခံရနိုင်တယ်ထင်ရတဲ့အချက်လက်တွေပေါ့အချို့ကျလည်းလူကုန်ကူးတာနဲ့ကျွန်တော်လူမောင်ခုံနဲ့ကနည်းနည်းလေးဆက်ဆက်နေတော့လူကုန်ကူးခံရတယ်ဆိုတာလည်းကျွန်တော်တို့ပြောဖို့တော့နည်းနည်းတော့ခက်တယ်ဒါပေမဲ့နေ့စဉ်နဲ့အမျှဆိုသလိုပဲကျွန်တော်တို့ဆက်သွယ်အကူအညီတောင်းတာမျိုးတွေကြုံရပါတယ်အချို့ပြဿနာကကျွန်တော်ထိုင်းနိုင်ငံတခုတည်းမဟုတ်ဘူးကျွန်တော်ထိုင်းနိုင်ငံနဲ့ဒီကျွန်တော်မလေးရှားနိုင်ငံကိုလည်းသွားပြီးတော့သွားတဲ့ရွှေပြောင်းလို့ဒီမှာရတယ်အများကြီးတွေ့ရတယ်အဓိကတော့မလေးရှားနေဆက်ဒီမှာနဲ့ကျွန်တော်ထိုင်းနိုင်ငံတောင်ပိုင်းနေတော့အဓိကအဖြစ်ကျွန်တော်တို့ဒီပင်လယ်ငါးဖက်လုပ်ငန်းတွေဟိုညားနေတာမျိုးကျွန်တော်ပို့တွေ့ရပါတယ်အဲ့
တော့ဒီစီဝေးရနေပြီးတော့ဘာတွေမျှော်လင့်နိုင်မလဲခင်ဗျဘာတွေဆုံးဖြတ်ချက်တွေချပါလို့လဲဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ရတော့ဘာတွေမျှော်လင့်နိုင
်မလဲအဓိကတော့ပေါ့နော်သူတို့လည်းပြောရတော့ရှင်းပါတယ်မျှော်လင့်မှုမျှော်လင့်နိုင်တယ်ဆိုတာကတော့ဒီမြန်မာပြည်ရဲ့လက်ရှိနိုင်ငံရဲ့အခြေအနေရယ်မြန်မာနိုင်ငံထဲမှာအလုပ်ကိုင်းရှားပါမှုတွေနောက်တစ်ခုကနိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေကျွန်တော်တို့ကမြန်မာပြည်ပြည်ကထွက်သွားတော့ကျွန်တော်ပြည်ရင်းမှာလည်းကျွန်တော်တို့အလုပ်ကိုင်းရှားပါမှုနောက်ပြီးတော့ဒီလောက်ခလာစာတွေကနေတာရယ်နောက်ပြီးတော့အလုပ်သမားခွင့်ရေးတွေကလည်းနေတော့မယ်ဆိုတော့ဘာပဲပြောရှိပြောင်းလို့သမားတွေကဟိုနီးစပ်ရာနိုင်ငံတွေအဓိကလာမယ်အဲ့ဒီအတွက်တော့သူတို့အနေနဲ့ဟိုပြင်ဆင်ထားမှုတွေရှိတယ်တက်နိုင်တဲ့ဘက်ကလုပ်သမားခွင့်ရေးကိစ္စတွေကိုဆောင်ရွက်ဖို့ကျွန်တော်တို့တခြားအလှူရှင်တွေကိုလည်းသူတို့ ို့လှုံ့ဆော်နေတာမျိုးတွေတော့ကျွန်တော်တွေ့ရပါတယ
်ဒီကျေးဇူးပဲဗာလီကျွန်းဒီဒီစိတ်မှာကျွန်တော်တို့လှမ်းပြီးတော့ Zoom ကနေဆက်သွယ်မေးတာပါ
ပင်လယ်နဲ့ငါးဖက်လူသားတွေကာကွယ်ပေးရေးဘာလီကျွန်းအစည်းအဝေးပွဲမှာမြန်မာအရေးတင်ပြခဲ့တာနဲ့ပတ်သက်ပြီးဦးသိန်းထိုင်ဦးကနေမြန်ထားတာပါအခုဆက်ပြီးမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုနှုန်းတကျပြန်ပြင်းထန်တက်လာတဲ့အကြောင်းပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာအခုရက်ပိုင်းကိုဗစ်ရောဂါပိုးကူးစက်နှုန်းတွေတကျပြန်မြင့်တက်လာနေပါတယ်ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရစက်တင်ဘာလ9ရက်မနေ့ကတရက်ထဲကူးစက်ခံရသူ223ဦးရှိလာပါတယ်အဲ့ဒီထဲကပြည်တွင်းကူးစက်သူက209ဦးအထိရှိတယ်လို့ဖော်ပြထားပါတယ်ပြည်သူတွေကအပြင်သွားရင် Max မတက်တော့တာကိုဗစ်စီးကပ်တွေမလိုက်နာတာများတယ်လို့ကျန်းမာရေးပညာရှင်နဲ့ Brahida အသင်းတွေကပြောပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုမဆုမုံကပြောပြပေးပါပါရှင
်ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာစက်တင်ဘာလ6ရက်နေ့မှာကူးစက်ခံရသူက146ဦးရှိပြီးတော့အဲ့ဒီထဲမှာပြည်တွင်းကူးစက်သူက135ဦးရှိတဲ့အကြောင်းနဲ့စက်တင်ဘာလ9ရက်မနေ့ကတရက်ထဲမှာတင်ကူးစက်ခံရသူက223ဦးရှိတဲ့အကြောင်းအဲ့ဒီထဲကမှပြည်တွင်းကူးစက်သူက209ဦးရှိတဲ့အကြောင်းဖော်ပြပါတယ်ရန်ကုန်မြို့ရွှေတန်လျင်နာယေးကူညီမှုအသင်းရဲ့ဥက္ကဋ္ဌဦးအောင်နိုင်ဝင်းကတော့မြန်မာနိုင်ငံမှာလူတွေကလက်ရှိစားသောက်ကုန်ဈေးနှုန်းတွေအဆမတန်မြင့်မားလာတာမို့လူထုကစားဝတ်နေရေးပြည်လည်ဖို့ကိုပဲလုံးပန်းနေရပြီးတော့ကူးစက်မြန် COVID-19 ရောဂါကာကွယ်ရေးကိုအာရုံစိုက်ဖို့အားနည်းလာတယ်လို့မြင်တဲ့အကြောင်းသူကပြောပါတယ
်။မက်ကတော့မတက်တက်လောက်ကိုဖြစ်နေကြပါပြီ။ဟိုကအရန်ပေါ့သွားတာလည်းတစ်ပိုင်းပေါ့။ဟိုလောလောဆယ်အားလုံးစီးပွားရေးအခြေအနေကကုန်ဈေးနှုန်းတွေတက်တော့စားဝတ်နေရေးတွေကိုပဲလုံးပန်းနေရတော့ရောဂါကိုဘယ်သူမှပြန်ပြီးတော့အဲ့မှာဟိုတိတ်တတိမထားနိုင်ဂျူးမဆိုင်နိုင်တော့တဲ့နေသားမျိုးတွေပေါ့နော်။ဘာလို့ဆိုတော့အခုကဟိုနောက်ဆုံး mask တရားစပေါ့နော်။ဈေးမဝယ်နိုင်ကြတော့တဲ့အခြေအနေပေါ့။စာဝတ်နေရေးလုံးမန်းနေတော့ဒီလို mask ကိုအဓိကထားပြီးဝယ်ဖို့တတိမရတော့ဘူး။စာဝတ်နေရေးကိုပဲလုံးမန်းနေရတဲ့အတွက်ဒီမှာလူလူမှလည်းအခက်အခဲတွေမျိုးရှိတာပေါ့။အလောက်ကင်နေရလည်းအခွင့်အလမ်းနေရမကောင်း။ကွန်ဆင်နုံရတဲ့ဆိုတော့
အခုလိုမျိုးပြည်တွင်းမှာကိုဗစ် -19 ကူးစက်နှုန်းတွေမြင့်တက်နေချိန်မှာပြည်သူလူထုတွေအနေနဲ့ကိုဗစ်စီးကမ်းတွေကိုပိုပြီးတော့မှအားစိုက်ဆောင်ရွက်ဖို့လိုအပ်တယ်လို့လည်းရွှေတန်လျင်နာယေးကူညီမှုအသင်းဥက္ကဋ္ဌဦးအောင်နိုင်ဝင်းကအကြံပြုပြောဆိုပါတယ
်အဓိကတော့ပြည်သူလူထုအနေနဲ့ကတော့ဂရုတစိုက်ရှိဖို့တော့လိုတာပေါ့နော်ဒီဥစ္စာကိုအလေးထားဟိုဆောင်ရွက်ဖို့ပေါ့ဆိုတော့ကျွန်တော်တို့ကပထမလိုင်းရောဒုတိယလိုင်းရောတတိယလိုင်းရောလိုင်းတွေဆောင်လာခဲ့ပြီဆိုတော့တွေ့ကြုံတွေအများကြီးရထားပြီလေဟိုအဓိကတော့ဒီကာကွယ်ရေးစနစ်ကိုကိုယ်တိုင်ဘောနော်ပြည်သူတို့ကိုယ်တိုင်ဟိုကဟိုဆောင်ရွက်ဖို့လိုတဲ့အပိုင်းနေပေါ့
လူနေထူထပ်ပြီးတော့ကူးစက်နှုံအများဆုံးဖြစ်တဲ့ရန်ကုန်တိုင်းမှာလူတွေဟာအပြင်သွားရင် mask မတက်ကြတော့တာတွေ့ရတယ်လို့ရန်ကုန်မြို့ကန်တူဖြစ်တဲ့မန်နီလာကပြောပါတယ
်ကိုဗစ်စိတ်ထဲမှာအဲ့လိုမျိုးလူတတော်ကြားမရှိနေကြတော့ပါဒီလားတွားလာနေကြတချို့ဆိုမသိဘူးပါမက်စေလည်းမတက်ကြတော့ဘူးညီလာတို့ကတော့အများနဲ့တက်တယ်ပုံမှန်အရင်ကဲရလေမက်ကစေသွားသွားတက်တယ်ပြန်မှာရုံးနေပါရင်မှဆိုရင်တော့တုံလည်းမချစ်ဘူးဒီတိုင်းမတက်တာကိုဗစ်ကြောင့်လို့လေကိုဗစ်ဖြစ်ရင်ကိုဗစ်ဖြစ်သားနဲ့ဆွေးကူရနဲ့ကိုဗစ်လုံးကြီးတက်နေလို့ရှင်းမပြေဘူးလေအဲ့တော့မဖြစ်ခင်ကတူလေးကောက်ွယ်ထားရအောင
်အခုနောက်ပိုင်းမှာတော့မျိုးဗီဇပြောင်းကူးဆက်မြန်COVID-19 ပိုးဟာအရင်ကလိုပြင်းထန်တဲ့လက္ခဏာသိပ်မတွေ့ရတော့တာကြောင့်လေလူတွေကသိပ်ပြီးတော့စိုးရိမ်တဲ့လက္ခဏာမပြကြတော့တာပါ။ဘာပဲဖြစ်ဖြစ်ကူးစက်မှုနှုံရော့ကြဖို့ပြည်သူလူထုတွေပူးပေါင်းပါဝင်မှုလိုအပ်ကြောင်းနဲ့ကူးစက်မှုဖြစ်တာနဲ့နှီးစက်ရဆေးရုံဆေးခန်းမှာအမြန်ဆုံးကုသမှုခံယူဖို့ရန်ကုန်မြို့ကအထွေထွေယောဂကုဆရာဝန်ဒေါက်တာကျော်မင်းထွန်းကတိုက်တွန်းထားပါတယ်။
ကူးစက်မှုအဓိကရော့ဖို့ကနံပါတ်၁ပေါ့နော်အဲ့ဒါမှလည်းကျွန်တော်တို့ဒီတယောက်ကနေတယောက်ပေါ့နော်အဲ့လိုကူးထိနိုင်မယ်ပေါ့နော်အဓိကမက်ဆက်ဖို့ကလည်းတမက်တဲ့အရေးကြီးဆုံးပေါ့နော်မက်ဆက်ဖို့မှတခြားလူကူးစက်မှုမဖြစ်မှာပေါ့နော်အဲကူးစက်မှုအဲဖြစ်တယ်ဆိုတာနဲ့ချက်ချင်းအဲနှိမ့်ဆက်ရဆေးရုံဆေးခန်းသွားပြီးကူးသမှုခံယူဖို့နံပါတ်၁အရေးကြီးဆုံးပဲပေါ့နော်အဲ့ဒါမှလည်းကျွန်တော်တို့ဒီကူးစက်မှုထိနိုင်မှာပေါ့နော်ဒီလိုကူးစက်မှုပေါ့နော်
ပြီးခဲ့တဲ့လတွေအတွင်းမှာပဲ COVID-19 ပိုတွေ့ရှိသူက10ခန်းမဲ့ရှိရာကနေဩဂုတ်လအတွင်းမှာတော့ COVID-19 ရောဂါလူနာသစ်က1100ကျော်တိုးလာခဲ့တာပါအဲ့ဒီထဲကမှပြည်ပကနေပြန်လာတဲ့သူ329ဦးပြည်တွင်းကူးစက်သူက938ဦးနဲ့သေဆုံးသူက4ဦးရှိနေကြောင်းကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရသိရပါတယ်စက်တင်ဘာလ1ရက်နေ့ကနေ9ရက်နေ့အထိကူးစက်ခံရသူက800ကျော်ရှိပြီးအဲ့ဒီထဲမှာတော့ပြည်ပကနေပြန်လာသူက90နဲ့ပြည်တွင်း950ကျော်ရှိတယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုနှုန်းတွေတကျပြန်မြင့်တက်လာတဲ့သတင်းကိုမဆုမုံကပြောပြပေးခဲ့တာပါဒီနေ့ညအတွက်သတင်းပေးပို့ချက်တွေကကျတော့ပါပဲ View American တန်လွင်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ်VOA Plus application ကို download ရယူပ
ါမင်္ဂလာညချမ်းသောတာရှင်များရှင် VOA American တန်ရဲ့ကြာစာပြင်းညပိုင်းမြဝပါဒအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 32 kHz 9303ညနဲ့9383ည line to meter 51 kHz 5885 line let meter 190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ကြာစာပြင်းညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါဒီထဲကမှ COVID ကာလကူကိုခံအားဆိုင်ရာအားစေးတွေအကြောင်းပြောပြထားတဲ့ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့မြန်မာနဲ့ရုရှားဟာရာသပ်ပံမိတ်ဆွေလားဆိုတဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရမှာပါစစ်ကောင်စီနဲ့ရုရှားအကြားဆက်ဆံရေးတွန်းမြင်လာပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားတာနားဆင်ပါရှင်
လွန်ခဲ့တဲ့ဩဂုတ်လအစောပိုင်းကရုရှားနိုင်ငံရဲ့ဝင်ကြီးနေပြည်တော်ကိုရောက်ရှိလာတဲ့အခါမှာရုရှားနဲ့မြန်မာဟာရာသက်ပံမိတ်ဆွေနဲ့ရာသက်ပံမဟာမိတ်ဖြစ်တယ်လို့တတ်ချုပ်မင်းအောင်လှိုင်ကပြောပါတယ်ရုရှားနိုင်ငံရဲ့ဝင်ကြီးကလည်းစစ်ကောင်စီရဲ့လုပ်ရတွေကိုထောက်ခံအားပေးတယ်လို့ပြောပါတယ်စစ်ကောင်စီမပါတဲ့အာဆီယံနိုင်ငံရဲ့ဝင်ကြီးများအစည်းအဝေးကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတော့ရုရှားနိုင်ငံရဲ့ဝင်ကြီးရောက်လာတာဟာစစ်ကောင်စီအတွက်အားကြီးတစ်ခွက်ဖြစ်နေပါတယ်။ရုရှားစီကစီးပွားရေးနိုင်ငံရေးနဲ့စီးရေးအကူအညီတွေရနိုင်ပါတယ်။တက်ချုပ်မင်းအောင်လှိုင်ရုရှားကိုသွားတာတလားမပြည့်ခင်မှာရုရှားနိုင်ငံရဲ့ဝန်ကြီးရောက်လာတာပါ။မကြာမီရုရှားရေနံကိုတင်သွင်းတော့မှာဖြစ်ပါတယ်။ယူကရိန်းစစ်ပွဲကြောင့်ရုရှားဟာလက်နက်ရောင်းဖို့ခက်ခဲသွားနိုင်ပေမဲ့ရေနံဈေးကွက်အစ်စ်လေးရရှိသွားပါတယ်။တကယ်တော့ဘိုးချုပ်မူကြီးတန်းရွှေလက်ထက်ကလေးကစီအစိုးရဟာတရုတ်ကိုအာကိုပြီးရုရှားနဲ့ဆက်ဆံမှုမြင့်တင်ပါတယ်စစ်ဗိုလ်တွေတရုတ်နဲ့ရုရှားမှာတင်တန်းတက်ကြပါတယ
်ခင်မီစစ်လက်နက်မျိုးစုံရှိရင်အမြဲတမ်းတပန်းတာနေမယ်လို့စစ်တပ်ကယူဆတာမို့လက်နက်ပစ္စည်းဝယ်ယူတဲ့တိုင်းပြည်ကိုစစ်တင်တန်းသားအများအပြားဆေးလွတ်ပါတယ်လွတ်လပ်ရေးရခြင်းကစပြီး1962ခုစစ်အာဏာသိမ်းချိန်အထိ14နှစ်ကာလအတွင်းမှာစစ်မှုထမ်း 2,000 နီးပါးနိုင်ငံသားမှတင်နန်းတက်ကြပါတယ်။1963ကနေ1988ခုနှစ်အထိမဆလအစိုးရခေတ် 25 နှစ်အတွင်းမှာစစ်မှုထမ်း 900 ကျော်သာနိုင်ငံသားတင်နန်းတက်နိုင်ပါတယ်။နဝတစီအစိုးရခေတ် 1990 ကနေ 2,000 ပြည့်နှစ်အထိ10နှစ်တာကာလအတွင်းစစ်မှုထမ်း 1,000 နီးပါးနိုင်ငံသားမှတင်နန်းတက်ပါတယ်။အဲ့ဒီထဲမှာ600ကျော်ကတရုတ်ပြည်ကိုသွားကြပြီးကျန်တဲ့လူတွေကအိန္ဒိယ၊ပါကစ္စတန်၊စင်ကာပူနဲ့ယူဂိုစလာဗီးယားကိုသွားကြပါတယ်။ရုရှားသွားသူက30ကျော်သာရှိပါတယ်။အခုတော့ရုရှားတင်နန်းစဉ်စစ်ဗိုလ် 9,000 လောက်ရှိနေပါပြီ။တရုတ်စစ်ပစ္စည်းအဝယ်များချိန်မှာတရုတ်ပြည်မှာတင်နန်းတက်သူများပါတယ
်။တရုတ်ကြီးစိုးမှုကိုတုတ်ပြန်မှုဗီယက်နမ်ကရုရှားနဲ့လက်တွဲတဲ့အစီအလာကိုစစ်ကောင်စီကလိုက်လုံနေပုံရတယ်လို့သုံးသက်တာမျိုးလည်းရှိပါတယ်ရုရှားကတော့မြန်မာနဲ့ဗီယက်နမ်ပြောင်းတရုတ်နဲ့ဆက်ဆံရေးပြတ်မှာကိုလိုလားမှာမဟုတ်ပါဘူးလိုချင်တာရနိုင်မှုအတွက်ယူကရိန်းစစ်ပွဲမှာရုရှားကိုစစ်ကောင်စီကအပြည့်အဝထောက်ခံပါလေဒါပေမဲ့ယူကရိန်းစစ်ပွဲကြောင့်ရုရှားဟာသူထုတ်တဲ့စစ်လက်နက်ပစ္စည်းတွေကိုအရင်လိုရောင်းချနိုင်မှာမဟုတ်တော့ဘူးလို့ ICG International Crisis Group ရဲ့ဩဂုတ်လ၄ရက်နေ့ထုတ်အစီရင်ခံစာမှာသုံးသပ်ထားပါလေယူကရိန်းစစ်ပွဲမှာဆုံးရှုံးပျက်စီးသွားတဲ့စစ်ပစ္စည်းတွေကိုအစားထိုးနိုင်မှုကိစ္စဟာရုရှားရဲ့ပထမဦးစားပေးဖြစ်လာတာစစ်လက်နဲ့ဝယ်ယူဖို့အာရုံစိုက်နေတဲ့စစ်ကောင်စီအတွက်ဆုံးရှုံးမှုပဲဖြစ်ပါတယ
်စစ်ကောင်စီလိုချင်တဲ့ခင်မီလေးချောင်းစစ်စင်ရေးပစ္စည်းတွေကိုပေးနိုင်မဲ့အခွင့်အလမ်းရုရှားမှာနေပါသွားပြီလို့ ICG ကသုံးသပ်ပါတယ်ရုရှားလူသမျှကိုထောက်ခံလိုက်ရင်လိုချင်တာရနိုင်တယ်လို့ယူဆပုံရတဲ့စစ်ကောင်စီဟာမှန်းချက်နဲ့နှမ်းတွဲမကိုက်ဖြစ်နေပါလေ။ယူကရိန်းရဲ့ပြင်းထန်တဲ့ခံစစ်ကိုကြုံတွေ့နေရတဲ့ရုရှားဟာ စင်အားမာရောဩဇာအရှင်အဝါမှာပါကြာဆင်းဖို့အလားအလာရှိပါတယ်စစ်ကောင်စီကိုထောက်ခံတာရေတို့အကျိုးမြတ်ရဖို့သာဖြစ်ပါတယ်ရုရှားစစ်တပ်ကသူကတတ်ချုပ်ကိုဂုံတူးဆောင်ပါမောက်ခဘွဲ့ပေးတာဟာဝါရဖြန့်စည်းရုံးရေးသဘောသာဖြစ်ပါတယ်မြန်မာအခြေအနေပြောင်းလဲလို့ဖြစ်ပေါ်လာမဲ့အကျိုးဆက်ကိုဝေးလံတဲ့ရုရှားကခံစားရမှာမဟုတ်ပဲအိမ်နီးချင်းတရုတ်ကသာခံစားရပါလိမ့်မယ်လို့သုံးသပ်သူတွေလည်းရှိပါတယ်
။ဒါပေမဲ့ဩဂုတ်လ25ရက်နေ့ထုတ် United States Institute of Peace စာရမှာတော့ရုရှားဝင်လာတာဟာတရုတ်အတွက်ပိုပြီးတောင်အကျိုးရှိတယ်လို့ပညာရှင်၄ဦးကသုံးသပ်ပါတယ်။စစ်ကောင်စီအာဏာသိမ်းကြတဲ့ကတရုတ်မြန်မာကုန်သည်ကြီးများအသင်းလေသိန်းတီထောင်နိုင်တာကိုကြည့်ရင်စစ်ကောင်စီကိုထောက်ခံအားပေးနေတာသိရပါတယ်ရုရှားကိုမဆက်ဆံပဲနေနိုင်ပေနဲ့တရုတ်ကိုတော့မဆက်ဆံလို့မရပါဘူးအာဆီယံနဲ့အရှေ့အာရှဒေသမှာတရုတ်ယဉ်ကျေးမှုလွှမ်းမိုးရာဒေသဖြစ်ပါတယ်နှစ်ပေါင်းထောင်ချီပြီးတရုတ်နဲ့ဆက်ဆံလာတဲ့အစီအလားရှိပါတယ်ရုရှားဝင်လာတာကိုတရုတ်ကမမှုပါဘူးရုရှားအိန္ဒိယအာဆီယံနိုင်ငံတွေရဲ့အပြုအမူဟာတရုတ်ရဲ့ရည်ရည်ချက်ကိုပိုပြီးတောင်ခိုင်မာလာအောင်လုပ်တယ်လို့ဖြစ်နေတယ်လို့ USIP ပညာရှင်၄ဦးကဆိုပါတယ်စစ်ကောင်စီအုပ်စုကတော့ရုရှားနဲ့တရုတ်နိုင်ငံရဲ့လမ်းစဉ်ကိုထောက်ခံတဲ့နီးလမ်းသာရှိပါတော့တယ်စစ်ကောင်စီရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးတရုတ်မှာတာဝန်ရှိတယ်လို့နိုင်ငံတကာအသိုက်အဝိုင်းကယူဆနေချိန်မှာရုရှားကဝင်ရောက်ကူညီတာဟာတရုတ်ကိုအသက်ရှူချောင်စီတယ်လို့လည်းသုံးသပ်ကြပါတယ်ခင်ဗျာ
ဥောင်ခေရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေကြာတာပြင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုမတင်ဆက်ပေးခင်အပတ်စဉ်တင်ဆက်ပေးအနေကြောင့်ကျန်းမာရေးကဏ္ဍကိုအရင်ဆုံးနားဆင်ရပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာ COVID ကာလကိုခံအားဆိုင်ရာအားစီတွေကြောင့်ပြပြပေးထားပါတယ်။ COVID နဲ့တုတ်ကွေးကာလမှာကိုခံအားကောင်းမှုအာဟာရရှိတာတွေမစားနိုင်ကြသူတွေအတွက်ဖြည့်စွက်အားစီတွေတောက်ဖို့အာဟာရပညာရှင်တွေကအကြံပြုထားပါတယ်။ဘလို့အားစီတွေကိုဘလောက်ပမာဏတောက်သုံးသင့်ပါသလဲ။ဒီအကြောင်းနယူးယောက်ခေါင်းဆောင်တက္ကသိုလ်ကအပြည့်ပြည့်ဆိုင်ရာအစာအာဟာရဆိုင်ရာပေါင်မောက်ခဒေါက်တာခင်မာချူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ပမောခဒေါက်တာခင်မချိုခင်ဗျာကျွန်တော်တို့ကိုဗစ်နဲ့တုတ်ကွေးကာလကိုခံအားကောင်းဖို့စားသောက်တွေနဲ့ဓာတ်တွေကိုအားရမဖြစ်အောင်ဘလို့ပြင်ဆင်ချက်ပြုတ်သင့်ဖို့ကိုအရင်ပတ်တွေကပြောပြီးမှဒီတစ်ပတ်တော့ဆက်မရေအခုလိုအားရပြည့်အောင်မစားနိုင်သူတချို့အတွက်ဘလို့ဖြစ်အားစီတွေတောက်တင်တာကိုပြောမှာမို့ဘာကနေဒီကစပြီးတော့ရှင်းပြခြင်းလဲဆက်မရေ
ဆေးတွေတောက်ကြရဲ supplements အဲ့တော့ဒီ diet ဆိုတဲ့အစားအသောက်ကိုဖြည့်ပြီးတောက်တဲ့ dietary supplements ကိုတောက်တာအရင်တော့တော့ကျမလည်းသိပြီးတော့အာမပေးဘူးဒါပေမဲ့ covid 19ကာလမှာကြတော့အခက်အခဲတွေမျိုးစုံကြုံရတော့အခုဆိုရင် post covid က3 months 6 months 1 year ဆိုပြီးတော့အဲ့လို3လတစ်ချိန်ကိုကျမတို့ patient အနေနဲ့ပြန်ပြီးတော့သုတေသနလုပ်တယ်အဲ့တော့ဒီဖြည့်ဆွတ်ပြီးတော့စားလိုက်တဲ့ဒီအားဖြည့်စေမြန်မာလူတော့အားစေးအားစေးလို့ခေါ်ကြတယ်အဲ့ဒီဟာတွေကိုလည်းကျမတို့ကသုတေသနလုပ်ထားတယ်ဒီကမ္ဘာ့ကျန်းမာရေး WHO ကနေတဆင့် NIH ကနေကျမတို့ရတဲ့အဖြေတွေနဲ့ recommend ပေးထားတာရှိတယ်။အဲ့ဒီမှာလေဒီအစားအသောက်တွေကိုကိုကရှိတယ်ပတ်စံလည်းတတ်နိုင်တယ်။သို့တော်လည်းခန္ဓာကိုယ်ကမစားနိုင်တော့တဲ့အသက်ကြီးသွားတဲ့လူမျိုးလို့ဝါးစရာသွားမရှိတော့ဘူးလို့တချို့ကလည်းယောဂကြောင့်ဒီအစားအသောက်တွေဟိမဟိန္ဒီတွေအားရပြည့်တော့လည်းမစားနိုင်ဘူးလို့တချို့ကလည်းမကြိုက်လို့မစားဘူး။ကဲအဲ့လိုမျိုးဆိုလို့ရှိရင်တော့ဖြည့်ဆွဲပြီးတော့တောက်ရမယ်အားစေးပေါ့။အဲ့ဒီမှာအားစေး9မျိုးရှိတယ်။နံပါတ်1ကတော့ vitamin C ပေါ့။ဗီတာမင်စီအားစေးကိုတောက်မယ်ဆိုရင်ဒါဆော့ဆော့ကစားတဲ့အစားအသောက်တွေထဲမှာလည်းဗီတာမင်စီကျော်ဝါးတဲ့အသီးတွေအရွက်တွေစားပြီးသားဒါပေမဲ့မလုံလောက်ဘူးစားလိုက်တာကအဲ့တော့ဂလူတယောက်တစ်နည်းကိုလိုအပ်နေတဲ့ဗီတာမင်စီအတွက်1000မီလီဂရမ်ရှိတဲ့ဗီတာမင်စီပေါ့တောက်လို့ရပါတယ
်ဟုတ်ကဲ့ဆရာမနောက်ဖြည့်စွက်တဲ့အားစေးကရောဆရာမရေ
ဗီတာမင် D ပေါ့ခုကအားတွေကောင်းဖို့အတွက်ဗီတာမင် D အရိုးတွေအားကောင်းဖို့အတွက်ဗီတာမင် D အုံနောက်အာယုံကြောတွေဇီဝကံမဖြစ်စဉ်တွေဗီတာမင် D လိုတယ်အဲ့တော့ဗီတာမင် D ရမယ်ဘယ်မျိုးစုံတွေကြက်ဥရဲ့အနှစ်တို့နော်မိုးတို့ဒါမျိုးတွေကိုစားလည်းသိမစားဘူးဆိုလို့ရှိရင်ကဲဗီတာမင် D ကချို့တယ်မြန်မာပြည်မှာအာနေပူတဲ့သွားတိုင်းနေပူတဲ့သွားတိုင်းဗီတာမင် D ရတာမဟုတ်ပါဘူးလို့ဒါသုတေသနအရာပေါ့နော်အဲ့ဒီမှာနေပြင်းပြီးတော့ ultraviolet ကြောင့် skin တွေပါကင်ဆာဖြစ်နိုင်တယ်ဒါကြောင့်နေပူတဲ့ကိုလည်းအဲ့လိုသွားရမှာမဟုတ်ဘူး ဲ့တော့ vitamin D ရဖို့အတွက်ကိုယ်ကအခက်အခဲတွေရှိတယ်ဆိုရင် vitamin D မှာမှ D3 ပေါ့နော်အခုလို covid ကာလမှာဆိုလို့ရှိရင်လူတွေအရန် D3 ချုပ်တယ်ကြတယ်ချုပ်တယ်လို့ကျွန်တော်တို့သုတေသနအရ2000 international unit 2000 IU အထိကိုပြတ်တော့တယ်အဲ့ဒီအနေမှာတကယ်ကိုလိုတဲ့လူ5000 TA စစ်စစ်ပြတ်တော့တယ်အခုနောက်ဆုံး latest သုတေသနအရဆိုလို့ရှိရင်9000တောင်နှလုံးတောက်လို့ရတယ်1000 IU အထိတောင်အန္တရာယ်ကင်းစွာနဲ့တောက်လို့ရပါတယ်လို့ vitamin D3 ကိုပေါ့နော်အကြေတန်းရိုးတွေဖြစ်တဲ့လူဆိုရင်အဆစ်တင်နာတဲ့လူတွေဆိုလို့ရှိရင်1000အထိတောင်နှလုံးတောက်လို့ရပါတယ်အဲ့တော့မြန်မာပြည်မှာပုတ်ပုတ်တန်တန်လေးပဲတွက်ကြတယ်နောက်ဆုံးကြမှာအယိုးယောဂါတွေဖြစ်ကြတယ်ကို့မှာ D3 ချို့တဲ့နေတာသူတို့မသိကြဘူးပေါ့နော
်ဟုတ်ကဲ့ဆရာမနောက်တောက်တဲ့နဲ့အားစေးကရော
Zinc ဆိုနေတူစွာပဲစင်ကလိုအပ်တယ်ကိုကအားကောင်းဖို့အတွက်ဒီအုံနောက်အာယုံကြောတွေပြီးလို့ရှိရင်ဒီဇီဝကံမဖြစ်စင်နေဆိုတော့ဒီအားလုံးအတွက်ဒီအင်မျိုးကြီးခန္ဓာကိုယ်ကြီးရဲ့ခုခံအားစနစ်ကြီးအတွက် CAD ရဲ့ဇင့်ရယ်ဆိုတာအရန်ကိုအခြေခံကြရတယ်ဒီသုံးခုကိုပေါ့နော်ဒါဒူတိုင်းဟာခန္ဓာကိုယ်မှာစားဖို့အတွက်မလုံလောက်တော့ဒါလေးကိုတွဲတောက်ကြရတယ်အဲ့တော့ဇင့်တောက်မယ်ဆိုလို့ရှိရင်ပဲ 40mg ကိုလူတိုင်း AACC တောက်လို့ရတယ်အရင်ကတော့ကျမတို့ဟို25လောက်တက်တောက်ခိုင်းတယ် 50mg ကိုလည်း AACC အန္တရာယ်ကင်းစွာတောက်လို့ရတယ
်ဟုတ်ကဲ့ဆရာမနောက်ရောဘလို့အားစေးကိုဖြည့်ဆွက်တယ်လဲ
။ငါးကြီးစီအိုမီဂါ3 fatty acid တွေပါတယ်။အဲ့တော့နှလုံးကိုအင်မတန်မှထောက်ပံ့ပေးမယ်။အိုမီဂါ3 fatty acid ပါတယ်။ငါးကြီးစီကိုဘယ်လောက်ထိတောက်လို့ရလဲဆိုရင်တစ်ထောင်ကနေ 1200mg အိုမီဂါ3ပါတဲ့ဟာပေါ့နော်။အဲ့တော့ငါးကြီးစီပလင်းမှာရေးထားတဲ့ပြင်းအားမှာမြင်းဆောင်လေးနဲ့ခံပြီးတော့ရှေ့ဘက်ကငါးကြီးစီတစ်လုံးချင်းရဲ့ပြင်းအားမြင်းဆောင်လေးရဲ့နောက်ဘက်မှာပါတာကမှအဲ့ဒီငါးကြီးစီတစ်လုံးချင်းမှာပါတဲ့ omega 3 fatty acid အဲ့တော့လူတစ်ယောက်ကအဲ့ဒီ omega 3 fatty acid ကိုတစ်နေ့ကို1000ကနေ 1200mg အထိတောက်လို့ရတယ်အဲ့တော့ဥပမာဆိုပါစို့ငါးကြီးစီမှာရှေ့က2400မြင်းဆောင်လေးရဲ့နောက်မှာ1200ဆိုရင်အဲ့ဒီငါးကြီးစီတစ်လုံးကလူတစ်ယောက်တစ်နေ့ကိုပုံမှန် AC တောက်လို့ရတယ
်ဟုတ်ကဲ့ဆရာမနောက်ထပ်ဖြည့်ဆွက်တင်တာရော
NAC လို့ခေါ်တဲ့ N acetylcysteine systemNAC ကကြတော့အထူးသဖြင့် Delta မှာရောအခု Omicron မှာရောအလုံးကဒီ mucus တွေပေါ့ပလိတ်တွေကျက်ပြီးတော့ဒီ lens နဲ့ပတ်သက်တဲ့အဆုတ်နဲ့ပတ်သက်တဲ့ဟာတွေအရန်ခံစားလိုက်ရတယ်။ကျန်းမာရေးတောင်းတောင်းပြည်တဲ့သူတော်မှ lens မှာတော်တော်ကြီးကိုတိုက်ခိုက်သွားတာကိုခံလိုက်ရတဲ့အတွက်ဒီ NAC ကိုအခုတစ်နှစ်ရှိပြီ။ပုံမှန်တစ်နှစ်ကိုတစ်လုံး 600 mg နေပြီးတော့ 1000 mg ထိတောက်လို့ရတယ်။နောက်ထပ်အားစေးတစ်မျိုးကတော့မယ်လာထိုနင်းကိုခေါ်တဲ့အိတ်ချိန်နိုးချိန်စုံကိုကူညီပေးတဲ့ဟာပေါ့အဲ့တော့မယ်လာထိုနင်းဆိုတော့ကျမတို့ခန္ဓာကိုယ်ထဲမှာရှိတဲ့ဟော်မုန်းတစ်ခုပေါ့ဒါပေမဲ့အခုလူတွေကစိတ်ပိုင်းဆိုင်ရာတွေချို့တဲ့ depression တွေဖြစ်တယ်အာစစ်ဘေးဒဏ်ယောဂါဒဏ် covid ဒဏ်မျိုးစုံတို့အကြောက်တရားတွေနဲ့ကြောက်တော့လူတွေကအိတ်မပျော်တော့အဲ့အချိန်မှာပြီးခဲ့တဲ့2နှစ်လောက်ရှိပြီပေါ့နော်ဒါကျမတို့တွေတော်တော်ခံစားခဲ့ရတယ်ဟိုအိတ်လို့မရတဲ့ပြဿနာကြီးအဲ့ဒါကြောင့်မို့လို့ပုံမှန်ကျန်းမာနေတဲ့သူတောင်မှကိုယ့်ရဲ့အိတ်ချိန်နိုးချိန်စုံကိုထိကန့်မသွားအောင်ဒီမယ်လာထိုနင်းလေးကိုမအိတ်ခင်တနာရီလောက်တနာရီလောက်လုံးမှာကျိုးပြီးတော့အနည်းဆုံး3 mg လေးတစ်လုံးဒါမှမဟုတ်လို့ရှင် 5 mg ဒါမှမဟုတ်ရင် 10 mg အထိကိုတနည်းကိုတစ်လုံးအန္တရာယ်ကင်းစွာတောက်ပေးမယ်ဆိုရင်ကျန်းမာရေးအတွက်ညီညွတ်တယ်အဲ့ချိန်ကအရန်ရေးကြီးရလေဒီ covid ကာလမှာအနည်းဆုံး8နာရီကနေပြီးတော့9နာရီအထွန်းကိုတနည်းအိတ်နိုင်အောင်ကြိုးစားပါဒါကြောင့်မို့လို့မအိတ်ခင်တနာရီခွဲလောက်အလိုမှာဒီ electronic ပစ္စည်းတွေပေါ့ကွန်ပျူတာတွေ television တွေဖုန်းတွေ screen ကနေပြီးတော့ဝေးကွာပြီးတော့နေပါမှနာရီခွဲလောက်အချိန်ပေးပြီးတော့ငြိမ်ငြိမ်လေးပြီးတော့မှသူကဒုံးငနေဆိုအိတ်ပျော်သွားမှာဒါမှနှိမ့်နှိမ့်ချက်ချက်အိပ်ပျော်မှာယောဂကင်းမှာ
ဟုတ်ကဲ့နောက်တစ်မျိုးဖြစ်ဆက်တင်တာပါဆင်မိုင်
နောက်တစ်မျိုးကတော့ probiotic ဒါ live microorganism တွေတက်ရှိ bacteria လေးတွေဆိုအဲ့တော့ဒီနေ့ခေတ်စားရတဲ့ probiotic ဆိုတာဆင်ရွက်ချင်ပတ်တွေရှိမယ်ဒိန်ဂျင်ရှိမယ်ဟိုအနောက်နိုင်ငံတွေမှာတော့ cheese ပေါ့နော် probiotics များတဲ့ cheese တွေတေချာကိုများတယ်ပြီးလို့ရှိရင်ဒိန်ဂျင်မှာတော့ probiotics ပါတယ်ဒိန်ဂျင်ပေါ့ဆိုဒါမျိုးတောက်မယ်နောက်တစ်ခုကဒီ kefir လို့လည်းပြောတယ် kefir လို့လည်းခေါ်တယ်ဒါတူရကီစကားလုံးပေါ့နော်ဆိုဒါလေးတွေလည်းမြန်မာပြည်မှာလက်လန်းမိတယ်လွန်ခဲ့တဲ့9နှစ်လောက်တည်းကကျွန်မသိတာမြန်မာပြည်မှာတော်တော်သိကြတယ်တောက်လဲတောက်ကြတယ်ဒီ kefir kefir လေးတို့ကိုပါကိုအရေးလေးတွေပြောအသီးပြောရေးလေးနဲ့ရောပြီးတော့တောက်ကြတယ်အဲ့တော့ probiotics ကဘာလို့အရေးကြီးလဲဆိုတော့ covid ကာလမှာဟာအာပြီးအောင်စားစားဘာလာလာစားအာဘူကယောဂမကူဘူးအရေးကြီးတယ်စားအစားဆိုပြီးတော့အစားတွေကိုနင်းကန်စားလိုက်တော့ခန္ဓာကိုယ်ကြီးကအစာချစ်ချက်မှုကအလုံးမလုံးတော့အဲ့တော့အစာရင်ဦးလန်းကျောင်းမှာ covid ကာလမှာကျမတို့စိတ်ရုံကိုရောက်လာတဲ့ patients တွေတော်တော်များများကအဲ့ဒီ GI မှာပြဿနာဖြစ်ဒီ gastrointestinal ဤတစ်ချက်လုံးမှာစားမချစ်ဖြစ်ပြီးနေကြောင့် probiotics လေးတွေကိုပုံမှန်စားပေးရတယ်အဲ့လိုမစားနိုင်ရင် probiotics ဈေးကိုဝယ်တော့အမြဲတမ်းသူက10 billion ပေါ့ဒီ CFU ဒီ bacteria colony လေးတွေရဲ့ focus unit 10 billion လောက်ရှိတဲ့ဟာမျိုးလေးကိုဝယ်ပြီးတော့တောက်မယ်ဆိုလို့ရှိရင်အနည်းရကင်းတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မ
အ
ကိုဝင်းမင်းတက်ဆက်ပေးခဲ့တဲ့ကျမရဲ့ကဏ္ဍကိုနားဆင်ခဲ့ရတာပါ။တော်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်ဒေတာတိန်နီနဲ့ကိုခိုင်ကတိုက်ပွဲတွေတဲမှာတော့အရက်သားကလေးငယ်2ယောက်အပါဝင်3ယောက်ကြီးစားထိမှန်ခဲ့ပါတယ်ဒီမော့ဆိုကဆစ်ဆောင်စခန်းတနေရာမှာရှိတဲ့အလေရန်ကျောင်းကိုအခက်ခဲတွေကြားကနေအထက်တန်းကျောင်းအဖြစ်တိုးချဲ့ဖွင့်လှစ်လိုက်ပါတယ်သတင်းလွှာတွေတဲမှာတော့မြောက်ဦးမြို့မှာစစ်တပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့လူနေရက်ွက်တွေရှေဟောင်းနန်းရကုန်းတွေကိုရန်တမ်းပစ်ခတ်ခဲ့တဲ့အကြောင်းတွေကိုနားဆင်ကြရပါပါရှင
်ကျမကနန်းဟော်မရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းတိန်နီမြို့နယ်ကုတ်ခိုင်မြို့တွင်မှတိုက်ပွဲတွေဖြစ်ပွားခဲ့လို့အရက်သားကလေးငယ်၂ယောက်အပါအဝင်၃ယောက်ကြီးစားထိမှန်ဒဏ်ရာရခဲ့ပါတယ်စက်တင်ဘာလ၆ရက်မနေ့အစောပိုင်းကတည်းကစပြီးည၁၀နာရီအချိန်ထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာပါတိန်နီမြို့အဝင်ဂိတ်နဲ့ကုတ်ခိုင်မြို့အဝင်တိုးဂိတ်တွေမှာစစ်ကောင်စီတပ်ကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့ကဝင်ရောက်ပစ်ခတ်ရာကနေတိုက်ပွဲတွေဖြစ်ပွားခဲ့တာပါစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်ခဲ့လို့မော်ဟဲ့ရွာကအသက်၃၃နှစ်အရွယ်ကလေးနှစ်ယောက်နဲ့အသက်33နှစ်အရွယ်အမျိုးသားလူငယ်တယောက်လက်နက်ကြီးကြီးစားထိမှန်ဒဏ်ရာရခဲ့ပါတယ်တိုက်ပွဲကြောင့်နေအိမ်၅လုံးလည်းထိမှန်ပျက်စီးခဲ့ပါတယ
်ရခိုင်ပြည်မောင်တုံးမြောက်ပိုင်းကလောင်းတုံကြီးရွာနားမှာစက်တင်ဘာလ6ရက်နေ့ညနေကရခိုင်တပ်တော်နဲ့စစ်တပ်တို့နိုင်ဝက်လောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီတိုက်ပွဲဟာလောင်းတုံကြီးရွာအနီးကဖော်ကီးတောင်မှာဖြစ်ပွားခဲ့တာဖြစ်ပြီးစစ်ကောင်စီတပ်ကအေးထိန်ချုပ်နေပြီတဲ့ကိုဝင်လာတဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့တာလို့ရွာသားတယောက်ကပြောပါတယ်ဩဂုတ်လကုန်ပိုင်းမှာမောင်တောနယ်ဆက်မိုင်းတိုင်အမှတ်40အနေချားဆောင်စခန်းကိုအေးကတိမ့်ပိုက်ခဲ့တဲ့အတွက်စစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ရမှာဘင်္ဂလားဒေ့ရှ်ပိုင်နက်ထဲကိုလက်နက်ကြီးကြီးတွေကျခဲ့တာကြောင့်မြန်မာတပ်အမတ်ကိုဘင်္ဂလားဒေ့ရှ်ဘက်ကခေါ်ယူသတိပေးမှုတွေလည်းလုပ်ခဲ့ပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်ဖွဲ့တို့စက်တင်ဘာလ3ရက်ကဖြစ်ပွားတဲ့တိုက်ပွဲကြောင့်တိရက်ခံပြည်သူ900ကျော်ဟာတပ်ဖက်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်လောင်တလိုင်မြို့နယ်ထဲကိုထပ်မံထွက်ပြေးခိုလုံကြရတယ်လို့သိရပါဗျ။အိန္ဒိယနယ်စပ်အနီးမှာတည်ရှိတဲ့ပလောဝမြို့နယ်မြေဝကျေးရွာကစစ်ကောင်စီတပ်စခန်းကိုစက်တင်ဘာလ1ရက်နေ့က AA ကတွားရောက်တိုက်ခိုက်ခဲ့ရာကနေတိုက်ပွဲစတင်ဖြစ်ပွားခဲ့တာပါ။စစ်ကောင်စီတပ်ဖွဲ့ကလေကြောင်းကနေခိုင်မှုတွေရှိလာတာကြောင့်မြိတ်ဝဒေသခံပြည်သူတွေဟာမီဇိုရမ်ပြည်နယ်လောင်တလိုင်းမြို့နယ်ထဲကိုရွာလုံးကျွတ်ထွက်ပြေးတင်းရှောင်လာခဲ့ကြတာလို့စစ်ဘေးရှောင်တွေကကူညီပေးနေသူတယောက်ကပြောပါတယ်လက်ရှိလောင်တလိုင်းခရိုင်အတွင်းမှာမြန်မာနိုင်ငံဘက်ကစစ်ဘေးရှောင်ပြည်သူစုစုပေါင်း 5,906 ဦးရှိပြီးအဲ့ဒီအထက်က 589 ယောက်ကတော့ဒီရက်ပိုင်းအတွင်းရောက်ရှိလာသူတွေဖြစ်ကြပါတယ်။ကျန်တဲ့သူတွေကတော့2021ခုနှစ်စစ်အာဏာသိမ်းပြီးတဲ့နောက်ရောက်ရှိလာခဲ့သူတွေဖြစ်ကြတယ်လို့သိရပါတယ်။
မွန်ပြည်နယ်တံဖြူစရဲရေကလန်းပေါ်မှာစစ်တပ်ကဒုအရာခံဘူးတယောက်အပါအဝင်တပ်ဖွဲ့ဝင်၈ယောက်ကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ပူးပေါင်းအဖွဲ့ကဖမ်းမိခဲ့ပါတယ်စက်တင်ဘာလ၄ရက်နေ့ကတံဖြူစရဲမြို့နယ်အခြေဆိုင်အမှတ်၄တပ်မတော်တန်းမြင့်လေ့ကျင့်ရေးကြောင်းဝဲကလိကနေရေမြုပ်တပ်ရင်းကိုအိမ်စီကားစီးပြီးအရက်ဝက်နဲ့ပြန်လာတဲ့စစ်တပ်ကဒုအရာခံဘူးအပါအဝင်တပ်ဖွဲ့ဝင်၈ယောက်ကို KNLA ပူးပေါင်းအဖွဲ့ကဖမ်းဆီးရမိတယ်လို့သိရပါတယ်အခုဖမ်းမိတဲ့သူတွေဟာရေမြုပ်အခြေဆိုင်ခမာယ343နဲ့ခလာယ61စစ်သားတွေဖြစ်တယ်လို့ဆိုပါတယ်
ကရင်ပြည်နယ်မြောက်ရီမြို့တောင်ဖက်ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ထိန်းချုပ်နယ်မြေတောင်နီနဲ့စုံစည်းမြန်ကြီးရွာတွေမှာစစ်တပ်ကအင်အား300လောက်ဝင်ရောက်တပ်ဆွဲနေတာကြောင့်အဲ့ဒီဒေသမှာရှိတဲ့ဒေသခံတွေဟာလုံခြုံရေးနဲ့တွားရေးလာရေးအခက်အခဲကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့မေလကကျသွားတဲ့သေဘောဘူစစ်ကောင်စီတပ်စခန်းကိုပြန်လည်သိမ်းယူဖို့နဲ့ဖလူးဝော်လီလန်းကိုထိန်းချုပ်ဖို့အတွက် DKPA ဌာနချုပ်တည်ရှိတဲ့စုံစည်းမြန်ထဲကိုစက်တမလ၁ရက်နေ့ကစပြီးစစ်တပ်ကအင်အားအလုံးရင်းနဲ့ဝင်ရောက်လာတာဖြစ်ပါတယ်။စုံစည်းမြိုင်ထဲကိုတပ်အထိုင်ချအင်အားဖြည့်ပြီးဝော်လီလန်းကိုလည်းပိတ်ဆို့လှုပ်ရှားနေတာကြောင့်စက်တမလ6ရက်နေ့တုန်းကလည်းစစ်တပ်ဟာနယ်မြေခံ KNL တပ်ဖွဲ့ကော့ပရာစစ်ကြောင်းတို့နဲ့တိုက်ပွဲဖြစ်ပွားတာလည်းရှိပါတယ်။ဒါအပြင်အဲ့ဒီစုံစည်းမြိုင်ကျေးရွာက DKPA စစ်ဦးစီးချုပ်ပိုချုပ်ကြီးစောစတီနေအိမ်လည်းစက်တမလ6ရက်နေ့ညမှာဒရုန်းနဲ့ပစ်ခတ်တိုက်ခိုက်ခံခဲ့ရပါတယ်။
ကရနီပြည်နယ်ဒီမော့ဆိုအရှိဘက်ခြမ်းစစ်ရှောင်စခန်းတနေရာမှာအလဲရန်ကျောင်းအဖြစ်ဖွင့်လှစ်နေတဲ့အနာဂတ်ကျယ်ပွဲများကြောင်းဖို့အထက်တန်းကျောင်းအဖြစ်စက်တင်ဘာလ5ရက်နေ့ကတူးချဲ့ဖွင့်လှစ်ခဲ့တယ်လို့သိရပါတယ်။တင်ထောက်ကိုပစ္စည်းတွေမလုံလောက်တဲ့ကြားကနေပဲကျောင်းသားတွေအတွက်လိုအပ်ချက်အရာအခက်ခဲတွေကြားရဲကနေအခုလိုတူးချဲ့ဖွင့်လှစ်ခဲ့ရတာလို့ကျောင်းတာဝန်ခံဆရာမတယောက်ကပြောပါတယ်။ဒီမော့ဆိုအရှိဘက်ခြမ်းကစစ်ရှောင်စခန်းတနေရာမှာ2021ခုနှစ်ကနေစတင်ဖွင့်လှစ်ခဲ့တဲ့ဒီကျောင်းဟာလက်ရှိမှာအထက်တန်းအထီးဖွင့်လှစ်လိုက်ပြီးမဲ့ကျောင်းသားကျောင်းသူပေါင်း200ကျော်ကိုဆရာဆရာမ16ယောက်ကတင်ကြားပေးနေတယ်လို့သိရပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မြောက်ဦးမြို့မှာစစ်ကောင်စီတပ်ကအကြောင်းမဲ့လက်နက်ကြီးလက်နက်ငယ်တွေနဲ့လူနေရပ်ကွက်တွေအပောင်ဝင်ရှေးဟောင်းနန်းရကုန်းတွေကိုပါရန်တမ်းပစ်ခတ်မှုတွေပြုလုပ်ခဲ့ပြီးပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်မြို့ကန်တွေကစိုးရိမ်နေကြပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
စတံဘာလ၄ရက်နေ့မနာအစောတနာရီအချိန်လောက်မှာစိုက်တဲကမြောက်ဦးမြို့ထက်ကိုဝင်ရောက်လာပြီးလာနန်ကြီးလာနန်ငယ်တွေနဲ့လူနေရက်ကော့တဲ့အပါဝန်ရခိုင်ရှိဟောင်းနဲမျိုးရိုးတိုက်တွေကိုလည်းပိုက်ခိုက်ခဲ့ကြပါတယ်။ဒီလိုပိုက်ခိုက်မှုတွေကြောင့်လူတွေထိခိုက်မှုမရှိပေမဲ့ပျက်စီးမှုတချို့ရှိခဲ့တယ်လို့အမည်မဖော်လိုတဲ့မြောက်ဦးမြို့ခံတယောက်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်။မ
ောက်လေးလုံးလောက်ကြားတယ်လေ။တိုက်ကြီးကံပေါ်မှာတလုံး
လက်နဲ့ကြီးကတော့လေးလုံးကြတယ်တိုင်းကြီးကရိုးမှတလုံးတောင်ဖြူဘက်မှတလုံးစီပင်မှတလုံးနဲ့ကင်းစိုက်တာဝါတိုင်အနီးတလုံးအပြက်စီးကတော့အဲ့ဒီစီပင်တစ်ခုပဲရှိတယ်မြောက်ဦးမြို့မှဈေးကိုတော့လက်နဲ့ငယ်တွေကြတယ်လို့သိရတယ
်ဒီလာနာကြီးပိုက်ခဲမှုတွေကိုမြောက်ဦးအခြေဆိုင်900လစ်စီ3000နဲ့3000ချိုက်စိုက်ကောက်စီတရတွေကပိုက်ခဲခဲ့တာဖြစ်တယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်စိုက်တက်ရဲ့လောက်ရက်တွေကြောင့်အားလုံးစိုးရိမ်နေကြရပြီးအခါခဲတွေဖြစ်နေတယ်လို့လည်းအဲ့ဒီမြို့ခံကစပြောပါတယ်
ညကလေးကဒီလူလေးနဲ့ကြီးလက်နဲ့ငယ်တွေပြစ်တဲ့အတွက်လူတွေကစိုးရိမ်နေကြတယ်။နောက်တစ်ခါကမနဲ့မိုးလင်းနာနဲ့ဈေးကိုဝိုင်းထားပြီးဒီဘက်ကကုံတယ်လမ်းဆုံမှာလည်းနေရာယူထားတယ်။ဟိုဘက်ကကန်လှမှာလည်းနေရာယူထားတယ်။လူတွေကိုလည်းစစ်စည်းနေတယ်။မြို့ဈေးလည်းဖွင့်မရတော့ဘူး။ဒီလူအခက်တွေဖြစ်နေတယ်
စတံဘာလ6ရက်နေ့မနာ9နာရီလောက်မှာလေနန်းရကုန်းအခြေဖဆေးရုံဟောင်းသားမှာပောက်ကွေးမှုတစ်ခုဖြစ်ပေါ်ခဲ့ပြီးမြို့မဈေးမှာလေစိုက်တိုက်ကမိုက်ရှာဖွေမှုတွေပြုလုပ်ခဲ့ပါတယ်ဒီလိုအခြေအနေတွေကြောင့်မြောက်ဦးမြို့မှာတိတ်ဆိတ်နေပြီးကြောက်သူကြောက်သားအများစုလေကြောက်မတကြဘူးလို့ခြားမြို့ခံတယောက်ကအခုလိုပြောပါတယ
်နောက်ရှိအခင်ကြီးကအမျိုးလုံးမှာတိတ်ဆိတ်နေရ
လက်ရှိမြို့အခြေအနေကတိတ်ဆိတ်နေတယ်ဈေးတွေပိတ်ထားလို့နေကလူတွေလည်းမလာကြဘူးကျောင်းတွေကတော့မူလတန်းကျောင်းတွေပိတ်ထားတယ်အထက်တန်းကျောင်းတွေကတော့ဖွင့်ပေမဲ့အများစုကစိုးရိမ်လို့မသွားကြဘူ
းစိုက်ကောက်စီရဲ့အခုလောက်ရက်ကမြောက်ဦးမြို့ဟာလာနာမေသူတွေကိုသာတိုက်ရဲတဲ့သူရေးဘောကြောက်သူတွေရဲ့လက်ထက်မှာဒဇာကန်ဖြစ်နေရတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကသူ့ Twitter အကောင့်မှာရေးသားခဲ့တယ်လို့မြောက်ဦးစည်းကိုစိုက်ကောက်စီတက်ကမိမွှှ့နိုင်အောင်အားလုံးကသတိထားဆုံးဖြတ်ကြဖို့လေရခိုင်မြို့သားအဖွဲ့ချုပ်ကကြေညာချထုတ်ပြီးသတိပေးထားပါတယ်
အစိုးရလွတ်တော်နဲ့တက်မတော် NCA လက်မှတ်ရေးထူထားတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီများအစုအဖွဲ့စားတဲ့အစုအဖွဲ့၃ခုကကိုယ်စားလှယ်၁၆ဦးစီနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ရန်ရဟာဆက်အနာသိမ့်ပြီးတဲ့နောက်မှာတော့အသက်မဝင်တော့ဘူးလို့ပြောဆိုမှုတွေရှိလာပါတယ်။ဘလို့အခြေအနေမျိုးတွေဖြစ်သွားတာလဲဆိုတာကိုတော့ယမင်းကစူးစီးတင်ဆက်ထားပါရဲ့ရှင်
။ဆက်အနာသိမ့်ပြီးနောက်ပိုင်းမှာ UPDJC ဆိုတဲ့ရန်ရပေါ်မလာသလိုအဲ့ဒီအတုံးနှုံးကိုနတ်ဆက်ကကောင်းစီကိုယ်တိုင်လည်းမတုံးတော့ဘူးလို့ပြည်ထုပါတီဥက္ကဋ္ဌဥက္ကုကိုကြီးကပြောပါတယ
် UPDJC ဆိုတာကသုံးစုပေါင်းမှ UPDJC လို့ကျွန်တော်တို့ကသတ်မှတ်လို့ရတာဖြစ်တဲ့အတွက်ကြောင့်အခုအချိန်နေမှာ UPDJC ဆိုတဲ့ဟိုရန်ရကို၌ကပေါ်မလာဘူးပေါ့နော်ဟိုပြတ်လို့ပြတ်နေတယ်နော်အဲ့ဒါကြောင့်မလို့ကျွန်တော်တို့ ဒါ UBDJC ဆိုတာကိုနာဆာကကလည်းမသုံးဘူးဆိုတာကျွန်တော်သတိထားမိတယ
် NCA လမ်းကြောင်းရ UBDJC ရဲ့လောက်ဆောင်မှုတွေကနိုင်ငံရေးအရရေးပါခဲ့ပေမဲ့လက်ရှိမှာတော့ခေါင်းဆောင်တွေစုံစုံညီညီမရှိကြတော့တယ်လို့လုပ်ငန်းတွေလည်းအသက်မဝင်တော့ဘူးလို့တိုင်းရနာလက်နက်ကင်ကိုယ်စားလှယ်အနေနဲ့ UBDJC အဖွဲ့ဝင်ဖြစ်ခဲ့ဘူးတဲ့ကရင်ငင်းချမ်းရေးကောင်စီ PC ပြောခွေရဘိုးမူကြီးစောချွန်ညိုကအခုလိုပြပါဗျ
။ပြဲသွားတယ်လို့တော့လည်းမဟုတ်ဘူးဒါနဲ့ဟိုဒီလူမျိုးပြဆုံမှုတွေစီးဝေးတွေအဲမလုံနိုင်တော့ဘူးလေအဲအဲ့လိုမျိုးဟိုဖြစ်သွားတာပေါ့။ဒါအစရလွတ်တော်တမတော်စီးပွဲတည်းမှာကြည့်မယ်ဆိုရင်လည်းဟိုရင်ကဆောင်ရွက်ခဲ့တဲ့ပုံကူတွေကလည်းပဲဒါအစစုံညီမရှိတော့လို့ကျွန်တော်တို့ဒီတိုင်းတလည်းနဲ့ကန်အစုပွဲတွေနဲ့မှာပါဝင်တဲ့ UBDGC ကောင်းဆောင်တွေလည်းအလက်ရှိနိုင်ငံရဲ့ခင်ချင်းရဟိုပြန်လည်းတွေ့ဆုံနိုင်တာအဒီကလည်းအများကြီးရှိနေတဲ့အချိန်မှာကတော့ UBDGC ကဒါ NC လမ်းကြောင်းအရာကတော့ဒါအရင်ကဖွဲ့စည်းဆောင်ရွက်မှုတွေရှိခဲ့ပြီးနဲ့အလောလောဆယ်ရတော့ဟိုအသက်မဝင်ဘူးပေါ့ဗျာ
တဖက်မှာတော့ဒုတိယဗိုလ်ချုပ်ကြီးရပြည်ဦးဆောင်နဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငင်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSBNC နဲ့ UBDJC နိုင်ငံရေးပါတီအစုဖွဲ့ကတော့တလတကြိမ်တွေ့ဆုံနေတာမျိုးရှိတယ်လို့ UBDJC နိုင်ငံရေးပါတီများအစုဖွဲ့မှအသွင်ရေးမှူးဒေါ်ချွချိုကျော်ငင်းကပြောပါဗျာ
။ဆိုတော့ကြားတာတွေကတော့မဟုတ်ပါဘူး။အမြဲတမ်းပဲသူတို့နဲ့လည်းတွေ့နေပါတယ်။သူတို့ကလည်းအန်ဒရိုစီကအကြမ်းကြမ်းနေယူနေပါတယ်နော်။
တို့တော်လဲလက်ရှိမှာပိုင်းနာလက်နက်ကင်တွေနဲ့အစိုးရတမတော်လွှတ်တော်ဘက်ကကိုယ်စားလှယ်တွေဖွဲ့စည်းထားတာမျိုးမရှိသေးတယ်လို့နိုင်ငံရေးပါတီတွေဘက်ကလည်းအခု UBDJC နိုင်ငံရေးပါတီများအစုဖွဲ့ဟာနိုင်ငံရေးပါတီအားလုံးကိုကိုးစားပြုမှုရှိမရှိဆိုတာအငင်းပွားနေကြပါတယ်ရှင
်။အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရှမ်းပြည်မြောက်ပိုင်းတိန်နီမြို့နယ်ကုတ်ခိုင်မြို့တွင်မှစစ်တပ်နှင့် KIA PDF ပူးပေါင်းတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့အယက်သားကလေးငယ်၂ယောက်အပါအဝင်၃ယောက်ကြီးစားထိမှန်ခဲ့ပါတယ်။ဒီမော့ဆိုအရှိတ်ဖက်ချမ်းစစ်ရှောင်းစခန်းတနီယာကအလေတန်းကျောင်းကိုအခက်ခဲတွေကြားကလိုအပ်ချက်အရအထက်တန်းကျောင်းအဖြစ်တိုးချက်ဖွင့်လှစ်လိုက်ပါတယ်။
တော်ဒါရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ကြသာရင်းညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ယူကရိန်းပြင်ရုရှားအန်ဒီယပြူရာကိုခံနိုင်ရခြင်းရှိတဲ့ဒေတာရင်းကနိုင်ငံ78နိုင်ငံအတွက်အကူအညီဖြစ်တဲ့ဒေါ်လာ 2.6 ဘီလီယံအမေရိကန်ကနေပေးရမယ်လို့ယူကရိန်းနိုင်ငံကီယက်ကိုရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကန်ကဒီကနေ့ကျက်သဘရီနေမှာကြေညာလိုက်ပါတယ်။ဒီအကူအညီထဲမှာအမေရိကန်ကာကွယ်ရေးဌာနကနောက်ထပ်ပေးမဲ့685သန်းလောက်စစ်လက်နက်ခရမ်းမီးကြောင်းနဲ့စစ်ပစ္စည်းတွေပါပါဝင်ပါတယ်။ဝန်ကြီးကာကွယ်ရေးဝန်ကြီးလော့ဒ်အော်ဆင်ကဟောင်းဝါဇာအမြောက်တွေ HIMARS ဒုံးကျည်တွေရေဒါခွင်မဇာတုံးပေါ်နောက်ထပ်685သန်းလားဆစ်လက်နဲ့ပစ္စည်းပြရမယ်လို့ဒီကနေ့ကြေညာခဲ့တာပါထိုင်ဝမ်အရေးတက်မှနေချိန်မှာပဲနောက်ထပ်အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာထိုင်ဝမ်ကိုအလဲပတ်ရောက်လာပါတယ်ပါတီနှစ်လုံးပါတဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာထိုင်ဝမ်သမရဆိုင်ဝမ်နဲ့ဒီကနေ့ကျက်တဲ့ရင်းနေမှာတွေ့ဆုံပြီးတော့ဒါဟာအမေရိကန်လွှတ်တော်ဘက်ကနေထိုင်ဝမ်ကိုအခိုင်အမာထောက်ခံမှုပြတဲ့ဖြေးစင်ဖြစ်တယ်လို့သူကပြောကြားလိုက်ပါတယ်မြန်မာနိုင်ငံတွင်းကမှာစားနပ်ရိက္ခာမလုံလောက်မှုနဲ့ရင်ဆိုင်ရနိုင်တယ်လို့ WFP ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်ကနေသတိပေးထားပေမဲ့မြန်မာနိုင်ငံကစားနပ်ဇကွဲပြပကိုတင်ပို့မှုတွေဆက်ရှိနေပြီးတော့အဲ့ဒီကနေနိုင်ငံခြားဝင်ကိုလည်းဆက်ပြီးရနေတာပါ2022နဲ့23ဘန်နိုင်းနှစ်ပထမ5လပိုင်းတွင်မှာမြန်မာနိုင်ငံဟာပြပကိုစားနပ်ဇကွဲတန်ချိန်ပေါင်း8,800တင်ပို့ခဲ့ပြီးတော့ခမန်းကျဲအရာအမေရိကန်ဒေါ်လာ302တန်းရရှိတယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်ကနေအမေရိကန်နေပြောထားတာဖြစ်ပါတယ် Oredu ဆက်သွယ်ရေးကုမ္ပဏီကလည်းမြန်မာလုပ်ငန်းပိုင်းကိုစင်ကာပူခြေဆိုင်ကုမ္ပဏီကိုရောင်းချဖို့အတွက်သဘောတူလိုက်ပါပြီ။မြန်မာနိုင်ငံမှာလက်ပတ်နေတဲ့ Oredu ကုမ္ပဏီလုပ်ငန်းတွေကိုစင်ကာပူခြေဆိုင် Nine Communications ကုမ္ပဏီကို American Dollar 986တန်းနဲ့ရောင်းချဖို့အတွက်သဘောတူလက်မှတ်ရေးထိုးလိုက်ပြီလို့ Oredu ကဒီကနေ့မှပဲကြေညာလိုက်တာဖြစ်ပါတယ်။
တင်ရင်ကျုပ်ကိုဒေါက်ခင်မျိုးသက်ကပြပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုက9ရက်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Dear Patrick နဲ့ PJ Eliop တို့ဖြစ်ပါတယ် VOA America အတန်းရဲ့ကြာတာပြည့်နေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ32နဲ့58တို့အပြင်လိုင်းလက်မီတာ190တို့ကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းလွှင့်အစီအစဉ်ကိုအစီအစဉ်ပြပြချင်းည10နိုင်ကနေ17နိုင်မှာလည်းတစ်လက်ပြန်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လေကျေးဇူးအထူးပဲတင်ရှိပါတယ်ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပြည့်ရဲ့နေ့ခတ်သိမ်းကြီးနေပြီးတော့အေးစက်နဲ့ညလေးဖြစ်ပါစေရှင်ကျမအလေးပါပါ
This program has come to you from the Voice of America, Washington.